Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်အောက်တိုဘာ22ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါကျွန်မများသစင်အောင်ပါရှင်ဒီကနေ့ကြားမဲ့သတင်းတွေမှာတော့ယာရုကနှုတ်ထွက်သွားတဲ့ဗြိတိန်ဝန်ကြီးချုပ် Liz Truss နေရာမှာပါဝင်ပြီးတော့ရှင်ပြန်အရွေးခံတဲ့သူတွေမှာအရင်ဝန်ကြီးချုပ်ဟောင်း Boris Johnson လည်းပါလာနိုင်ခြေရှိပါတယ်။ Ukraine ကို Russia ကျူးကျော်စစ်ကိုထောက်ခံတဲ့ Iran နဲ့ပတ်သက်ပြီးဘယ်လိုကင်တွယ်မလဲဆိုတာ EU ကဆွေးနွေးမှာဖြစ်ပါတယ်။ကရင်ပြည်နယ် Concrete မြို့တွေနေရာတချို့ကိုကရင်မျိုးသားလူမျိုးရေးတပ် KNLD နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနေ့ကဝင်ပြီးတော့တိုက်ခိုက်ပြီးမြန်မာစစ်တပ်နဲ့အပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ကိုရနိုင်ရေ
းဒီလိုသတင်းတွေဖိတဲ့နောက်သတင်းဆောင်မတွေကိုတင်ဆက်တဲ့အခါမှာတော့ကရင်ပြည်နယ် Concrete မြို့ကို KNLD နဲ့ပူးပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။
တဲ့တဲ့ခါမှာသူပေါင်းယုံပြီးအဲ့အရာတွေကိုအကုန်လုံးဝင်ထိုက်တယ်နောက်ပြီးတော့ဒီဖန်အချုပ်ထောင်ကိုလည်းဝင်တိုက်တယ်အဲ့ဒါမလဲပိုင်းချင်တယ်အဲ့ဒါပြီးတော့
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တို့ဖြစ်တဲ့ကိုစောမွန်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်အခုလို concrete တိုက်ပွဲကြောင့် concrete မြဝတီကာလန်ပိုင်းမှာခီးတဲ့တွေပိတ်မိနေတဲ့အခြေအနေတခါသခိုင်းတိုင်းတပင်းမြို့နယ်လက်ရကုံချေးရွာမှာပြီးခဲ့တဲ့ရက်ပိုင်းကဖမ်းဆီးခံခဲ့ရတဲ့ဒီတဲ့ကကလေးငယ်တချို့ပြန်လွတ်လာတဲ့အကြောင်းအပါဝင်မြန်မာနိုင်ငံတွင်းကိုဗစ် -19 ကူးစက်မှုတွေတိုးလာနေတဲ့နောက်ဆုံးအခြေအနေစတာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုလိုသတင်းတွေကိုတင်ဆက်ခင်မှာနောက်ဆုံးရသတင်းတွေကိုတော့မှများသတင်းအောင်နဲ့ကိုဝင်းမင်းတို့ချိန်ညာပေးမှာဖြစ်ပါတယ်ဗျာ
။ဗြိတိန်မှာယာရုကနှုတ်ထွက်သွားတဲ့ဗြိတိန်ဝန်ကြီးချုပ် Liz Truss နေရာအတွက်ခေါင်းဆောင်ရှင်ပြိုင်မဲ့သူတွေထဲမှာအရင်ဝန်ကြီးချုပ်ဟောင်း Boris Johnson လည်းပါဝင်နိုင်ခြေရှိပါတယ်။ဝန်ကြီးချုပ် Liz Truss ဟာယာရုတာဝန်ထမ်းဆောင်ပြီးတော့သတင်း6ပတ်အကြာမှာယာရုကနှုတ်ထွက်တယ်လို့အကြာသာပြီးနေကကြေညာခဲ့ပါတယ်။သူနှုတ်ထွက်လိုက်တဲ့ Conservative Party ခေါင်းဆောင်ယာရုတွေတနင်္လာနေ့မှာစပြီးရွေးချယ်တဲ့လုပ်ငန်းတွေစတင်မှာဖြစ်ပါတယ်။အခုချိန်ထိဘသူကပါတီခေါင်းဆောင်ဖြစ်ဝင်အရွေးခံမယ်လို့တရားဝင်မကြေညာသေးပေမဲ့ပါတီဝင်တွေကြားမှာဝန်ကြီးချုပ်ဟောင်း Johnson, ဗဏ္ဍာရေးဝန်ကြီးချုပ်ဟောင်း Rishi Sunak နဲ့အောက်လွတ်တော်ခေါင်းဆောင်ပယ်နီမော်ဒန်တို့၃ယောက်ကိုထောက်ခံတယ်လို့တော့ထုတ်ဖော်ပြောနေကြပါတယ်။လွတ်တော်မှအနည်းဆုံးတရားရဲ့ထောက်ခံမှုရသူတွေအနေနဲ့ခေါင်းဆောင်လောင်းအဖြစ်စီးရင်တင်သွင်းပြီးတော့ရှင်ပြိုင်နိုင်ပါတယ်။အောက်တိုဘာ28ရက်နေ့မှာခေါင်းဆောင်အတွက်ကိုကြေညာနိုင်မယ်လို့ခန့်မှန်းထားပါတယ်။ဝန်ကြီးချုပ်အဖြစ်တလခွဲကြာတာဝန်ယူခဲ့တဲ့ Truss ရဲ့စီးပွားရေးမူဝါဒတွေကြောင့်ဗဏ္ဍာငွေကြေးဈေးကွက်ကမောက်ကမဖြစ်ပြီးတော့ပါတီတွင်ပြင်းပြင်းထန်ထန်ကန့်ကွက်မှုတွေကြုံခဲ့တာကနေနှုတ်ထွက်ဖို့အထိဖြစ်လာတာပါ။သူဟာ၃နှစ်အတွင်းယာရုကနှုတ်ထွက်တဲ့တတိယမြောက်ဝန်ကြီးချုပ်ဖြစ်ပါရဲ့ရှင
်။ရုရှားနဲ့နှစ်နိုင်ငံပေါင်းပြီးတပ်ပေါင်းစုဖွဲ့မယ်လို့ဘယ်လာရုစ်သမ္မတပြောခဲ့တာကအထမြောက်ဖို့အလားအလာနည်းတယ်လို့ဗြိတိန်ကပြောလိုက်ပါတယ်။ရုရှားနဲ့ဘယ်လာရုစ်ပေါင်းပြီး Group of Forces တပ်ဖွဲ့ကြီးတစ်ခုဖွဲ့စည်းမယ်လို့ဘယ်လာရုစ်သမ္မတအလက်ဇန္ဒားလူကာရှန်ကိုကဒီလအစပိုင်းကပြောခဲ့ပေမဲ့လက်တွေ့အောင်မြင်မဲ့ပုံတော့မရှိပါဘူးလို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကဒီနေ့ပြောလိုက်တာပါ။ဘယ်လာရုစ်သမ္မတလူကာရှန်ကိုကတော့ဘယ်လာရုစ်တန်ရ9000နဲ့ရုရှားတန်ရ1000ခွဲပါတဲ့ပူးပေါင်းတပ်ဖွဲ့ကြီးတစ်ခုဖွဲ့စည်းသွားမယ်လို့ကြေညာခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေဘယ်လာရုစ်ကိုဆက်ရောက်လာတဲ့ပုံတွေကိုဘယ်လာရုစ်အာဏာပိုင်တွေကထုတ်ပြန်ခဲ့ပေမဲ့တကယ်တမ်းရုရှားအနေနဲ့ဘယ်လာရုစ်မှာတပ်ဖွဲ့ရာတိတိတကျတပ်ဖြန့်ချတာနိုင်မှုမရှိဘူးလို့လည်းပြည်ထောင်ကာကွယ်ဝန်ကြီးဌာနကထောက်လှမ်းရရှိတဲ့သတင်းတွေကို Twitter လူမှုကွန်ရက်ကနေထုတ်ပြန်လိုက်ပါတယ်။ရုရှားနဲ့ဘယ်လာရုစ်ကြားသွေးစည်းမှုကိုပြပြီးမြောက်ပိုင်းနယ်စပ်ကနေယူကရိန်းတပ်ဖွဲ့တွေဆုတ်ခွာအောင်ဘယ်လာရုစ်ကတမင်ရွယ်ထုတ်ပြန်တာဖြစ်နိုင်တယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကပြောထားပါတယ်။အခုလိုအချိန်မှာအရင်6လတုန်းက Interfax Russia TV သတင်းဓာတ်ရိုက်သတင်းလွှင့်နေချိန်အတွင်းယူကရိန်းစစ်မှာရုရှားအစိုးရလိမ်နေပါတယ်ဆိုတဲ့စာတမ်းထောင်ပြခဲ့တဲ့သတင်းတော်မြို့သမီး Marina Ovsyannikova ကိုဖမ်းဆီးမိတ်ထွက်လိုက်ပါတယ်။ဒါပေမဲ့ဒီမှာကတော့ရုရှားကနေထွက်ပြေးသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းကိုရုရှားကျူးကျော်စစ်ကိုထောက်ခံတဲ့အီရန်နဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတာကို EU ဥရောပသမဂ္ဂကဆွေးနွေးမှာဖြစ်ပါတယ်။ EU အဖွဲ့ဝင်အနေနဲ့ရုရှားရန်လိုမှုတွေကိုထိန်းချုပ်ဖို့အထူးခုံရုံးတစ်ခုထားဖို့စပြီးတော့စဉ်းစားတင်တယ်လို့ Estonia ဝန်ကြီးချုပ် Kaja Kallas ကဒီကနေ့တောက်ချာနေ့ပြောပါတယ်။ Russia Juju Sima Bowen Bamboni Iran Po Matan Kape Sumurigo the Bodri Jow, Tipon Kisari Ne Patapiro, Iran Suni Bushi Jow, EU take the seaway way to the anima, Wonjiju Kalaska Piobari. Ukraine ma Russia Julungere Yan Samuri Due, Uri Jow ya don't be a mo teacher about Suni Bulu, Tiki Sama Tija Koyungabe Pishin Luyame Luletu Apiobari. รัสเซียကိုအီရန်ကအဝေးထင်းဒရုန်းတွေထောက်ပံ့နေတာဟာကုလလူညီကောင်စီဆုံးဖြတ်ချက်အမှတ်နှစ်နဲ့သုံးတစ်ကိုချိုးဖောက်တာလို့ပြင်သစ်နဲ့ဗြိတိန်မဟာမိတ်တွေကသုံးသပ်ပါတယ်။အီရန်လို့ဒရုန်းတွေနဲ့ရုရှားကယူကရိန်းကိုတိုက်ခိုက်နေတယ်လို့ယူကရိန်းဘက်ကပြောပေမဲ့အီရန်ကဒါကိုငြင်းဆန်ပြီးတော့ရုရှားကလည်းဒါကိုမသိဘူးလို့ပြောပါတယ်။
ရုရှားကိုလွှဲပြောင်းပေးပြီးရုရှားကယူကရိန်းစစ်မှသုံးနေတဲ့အဝေးထင်းဒရုန်းတွေဟာကုလလူညီကောင်စီဆုံးဖြတ်ချက်ပါတားမြစ်ထားတဲ့လက်နက်တွေဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဌာနကပြောဆိုပါတယ်ရှင်။အီရန်ဆန္ဒပြအမျိုးသမီးတွေကိုထောက်ခံတဲ့အနေနဲ့ကနေဒါနိုင်ငံကြီးဝန်ကြီးကအမျိုးသမီးနိုင်ငံကြီးဝန်ကြီးတွေကိုအစီအဝေးဖိတ်ခေါ်ခဲ့ပါတယ်။ကနေဒါနိုင်ငံကြီးဝန်ကြီးမလနီဂျိ ံတည်ဆုံခဲ့ရတာအတွက်အီရန်နိုင်ငံတဝန်းဆက်ဖြစ်နေတဲ့ဆန္ဒပြပွဲတွေနဲ့အမျိုးသမီးတွေဟာသူတို့ကိုယ်ပေါ်ကမျက်နှာဖုံးတွေကိုဆွဲခွာပြီးဖျက်ဆီးပစ်ခဲ့ကြပါတယ်။အမျိုးသမီးနိုင်ငံသားရဲ့ဝန်ကြီးတွေအနေနဲ့လည်းအီရန်ကအမျိုးသမီးတွေရဲ့အသံကျေကျေလောင်လောင်ကြားလာအောင်အကူအညီပေးကြဖို့ဝတ်တရားရှိတယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးကအခုစီဝဲမှာပြောခဲ့ပါတယ်။အမျိုးသမီးတွေဘယ်လိုဝတ်ဆင်နေထိုင်ရမယ်လို့သတ်မှတ်တာဒါမှမဟုတ်လူဖွဲ့စည်းတွေအမျိုးသမီးအခန်းကဏ္ဍပေါ်အီရန်ဆွေးရသဘောထားပေးတော်တွေကိုဘလို့မှတိခံလို့မရပါဘူးလို့လည်းကနေဒါနိုင်ငံသားရဲ့ဝန်ကြီးကဆက်ပြောခဲ့ပါတယ်။မိခင်တွေညီမတွေဇနီးတွေသမီးတွေအတွက်ယက်တီပေးတဲ့အီရန်ပြည်သူတွေနဲ့အတူကနေဒါနိုင်ငံကလည်းဆက်ယက်တီသွားမှာဖြစ်ပြီးအမျိုးသမီးအခွင့်အရေးဆိုတာလူအခွင့်အရေးပဲဖြစ်တယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view မြန်မာပိုင်းတောက်ကြနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးပါမယ်ရှင်ကရင်ပြည်နယ်ကော့ကရိတ်မြို့တွင်နေရာတချို့ကိုကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနက်ကဝင်ရောက်တိုက်ခိုက်ပြီးတော့မြန်မာစစ်တပ်နဲ့အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတချို့ရှိတဲ့အကြောင်း KNL နဲ့ပူးပေါင်းတပ်ဖွဲ့ဖြစ်တဲ့ကြားပြူတပ်ခွဲငါတပ်ရင်းမှုဖြစ်တဲ့ကိုဇွဲကအသေးဝေကိုပြောပါတယ်။
ကျွန်တော်အဖွဲ့တွေပါဝင်တော့ရတော့ကျွန်တော်တို့ကရန်သူတွေဟိုအလောင်း9လောင်း10လောင်းရထားတယ်အဲ့လည်းတော့ဒီလိုလက်တွေရထားတယ်ပေါ့နော်အားလုံးဒီလိုပြန်ကော့ပြီးဖြစ်ပြီးွားတယ်ပေါ့နော်မျိုးထင်းနိုင်တဲ့နေသားတော့ရှိတာပေါ့ဗျာဒါကြွားတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကဒါကြားပြီးစစ်ကြောင်းနဲ့ပူပေါင်းအနည်းနာစစ်ကြောင်းနဲ့ဘုဇော့ကရဲ့ဒီဟာအောက်မှာဆိုလို့ရှိရင်ကော့ပြီးမျိုးထင်းဖို့ကကျွန်တော်တို့ကသိမ့်မခတ်တဲ့အခြေအနေမျိုးပဲတွေ့တာဒါပေမဲ့ပါလဲဆိုအဲ့ဒီအနည်းနာမှာပြန်ဝင်းရံထားတဲ့ခလာ90ခုလုံးနဲ့ခုံလားလို့ဒီမျိုးတို့တည်ရင်းတွေကိုပြန်ပြီးတော့မှနေပူဇံပြူဟာတို့ဒါတွေကိုပြန်ထိန်းနိုင်မှာမြို့အတူတကျထိုင်လို့ရမှာလေအဲ့တော့မြို့အတူတကျထိုင်ဖို့အတွက်ကတော့ကျွန်တော်တို့လူသေးတယ်လို့မြင်တယ်ပေါ့နော်ပြင်ဆင်ရအောင်ပဲအဲမြို့တိမ်ဖို့ကတော့အဲ့လောက်ခက်ပါဘူ
းစစ်ကောင်စီဘက်ကတော့ KNL နဲ့ပူပေါင်းတပ်ဖွဲ့တွေဟာဝန်ထမ်းအင်အားတွေနဲ့လူတွေရက်ွက်တွေရုံးဆောက်ဦးတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ပြည်သူတချို့နဲ့ဝန်ထမ်းတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပါတယ်ထိခိုက်ဒဏ်ရာရတဲ့အရေးအတွက်တော့အတိအကျဖော်ပြခြင်းမရှိပါဘူးကော့ကရိတ်မြို့ဟာကရင်ပြည်နယ်အတွင်းအချက်ချကြတဲ့မြို့ဖြစ်ပြီးတော့ပတ်ပတ်လည်မှာဖအံ၊ကြိုင်စိတ်ကြီး၊လှိုင်းပွဲ၊မြဝရီနယ်၊ကြိုက်မြို့မြို့တွေရှိပါတယ်။ကော့ကရိတ်မြို့နယ်အတွင်းမှာကော့ကရိတ်နယ်ဂျုံတိုးနှစ်မြို့ပါဝင်ပြီးတော့နှစ်မြို့ပေါင်းလူဦးရေ9သိန်းနီးပါးရှိတဲ့မြို့လည်းဖြစ်ပါတယ်။တိုက်ပွဲနောက်ဆုံးအခြေအနေတွေကို VOA ကဆက်လက်စုံစမ်းဆဲဖြစ်ပါတယ်ရှင်
။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးသဘောတူချက်အားလုံးကိုမြန်မာအစိုးရဘက်ကလိုက်နာမယ်လို့ဘင်္ဂလားဒေ့ရှ်ကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာကြားအရင်ကလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်အလုံးကိုမြန်မာဘက်ကလိုက်နာမယ်လို့တဆင့်ပြောလာကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AKF2 မိုမန်ကမနေ့ကပြောလိုက်တာပါ။ဒါကိုမြန်မာဘက်ကထပ်ရိုက်ပြောတာမဟုတ်ဘဲဘင်္ဂလားဒေ့ရှ်ဆိုင်ရာတရုတ်သံတမန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ချိန်မြန်မာကတရုတ်ကိုပြောခဲ့တာကိုတရုတ်သံတမန်ကြီးကတဆင့်ပြန်ပြောတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံဘက်ကရိုဟင်ဂျာဆိုတဲ့နာမည်ကိုလက်ခံအသိအမှတ်မပြုပါဘူး။ဒါပေမဲ့ ဒုက္ခသည်တွေကိုတော့စီစစ်လက်ခံမယ်ဆိုပြီး2019ခုနှစ်နိုဘမ23ရက်နေ့မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားလက်မှတ်ရေးထိုးခဲ့ကြတာပါဒါပေမဲ့လက်မှတ်ရေးထိုးပြီးကြတဲ့ကအခုထိ9နှစ်နီးပါးအတွင်းမှာတော့နေရပ်ပြန်ဖို့ခံရတဲ့ရင်ဂျာတူတယောက်မှမရှိသေးဘူးလို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံတို့သတင်းတွေမှာဖော်ပြခဲ့ပါတယ်အခုစီစစ်လက်ခံမယ်ဆိုပြီးမြန်မာနိုင်ငံဘက်ကတရုတ်သံမကြီးကိုပြောလာတာကိုတော့သတင်းကောင်းတစ်ခုဖြစ်သတ်မှတ်ပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာမွန်မန်ကပြောပါတယ်ဒါပေမဲ့တရုတ်နိုင်ငံဟာဂျာဝင်စစ်ဆက်သူတာဖြစ်ပြီးဆုံးဖြတ်ချက်ချသူဟာမြန်မာနိုင်ငံဖြစ်တယ်ဆိုတာကိုလည်းသူကဝန်ခံခဲ့ပါသေးတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံနဲ့ဂမ်ဘီယာနိုင်ငံတို့မှအေးအေးမြပြောက်စီနဲ့ချောင်းဆူးပြောက်စီတောင်းမိတဲ့အတွက်ကလေးငယ်အများပြားကြောက်ကပ်ပျက်စီးသေဆုံးခဲ့ပါတယ်။အင်ဒိုနီးရှားမှာကလေးငယ်69ယောက်ထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်မှာချောင်းဆူးပြောက်စီအယောင်အလုံးကိုယာယီပိတ်ထားပါတယ်။အောက်တိုဘာ18ရက်နေ့ထိအင်ဒိုနီးရှားမှာချောင်းဆူးပြောက်စီတောင်းမိတဲ့ကလေးငယ်200ကျော်နာမကျန်းဖြစ်ပြီးတော့69ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။စီးရီတွေမှာအစိတ်အသင်ဓာတ်တွေပါမပါစစ်ဆေးမှုမပြီးခင်အထိဒီစီးရီရောင်းချခွင့်ကိုလည်းပိတ်ထားတယ်လို့အင်ဒိုနီးရှားကျန်းမာရေးဌာနကအောက်တိုဘာ20ကြာသပတေးနေ့ကအကြေညာပါတယ်ဂမ်ဘီယာမှာလည်းကလေးငယ်80နီးပါးအလားတူကြောက်ကပ်ပစ်ပြီးတော့တေဆုံးတာဟာအိန္ဒိယနိုင်ငံထုတ်အေးအေးမြချောင်းဆူပြောက်စီးရီနဲ့ဆက်ဆက်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအောက်တိုဘာလဇန်ကသတိပေးခဲ့ပါတယ်အိန္ဒိယနိုင်ငံမေဒန်ဆေးကုမ္ပဏီထုတ်ချောင်းဆိုးပျောက်ဆေးရည်အမျိုးအစား၄မျိုးကိုမတုံးဖို့ဂမ်ဘီယာမှာတားမြစ်ထားပါတယ်။ဒီချောင်းဆိုးဆေးရည်တွေကတော့ Promethazin, Cofetmilin, Markovne, Magrib ဆေးရည်တွေဖြစ်ပြီးတော့ Secret နဲ့ဆိုးဆေးတွေမှာတုံးတဲ့အရသာဓာတု drop ပေါင်းပမာဏအလွန်ကျွံပါဝင်တာကိုတွေ့ခဲ့ရပါတယ်ရှင်
။ American နိုင်ငံမျိုးတော်မှာအစ်စ်နှစ်ပြင်ဆင်ဖို့ရှစ်လကြာပိတ်ထားခဲ့ရတဲ့အထင်ကရလေချောင်းအာကာသပြတိုက်ကြီးပြန်ဖွင့်လိုက်ပါပြီ။ဝါရှင်တန်ဒီစီမြို့တော်မှာအခုလိုပိတ်ထားခဲ့ရတဲ့အရင်လူတန်းတွေနဲ့ချီလေပတ်လေးရှိတဲ့ AIS Space လေကြောင်းနဲ့အာကာသဆိုင်ရာပြရတဲ့တချို့ပြကန်းတွေကိုအခုပြန်ဖွင့်လိုက်တာပါခင်မီပုံစံအစ်တွေနဲ့ပြန်လဲဖွင့်လိုက်တဲ့ပြကန်းအမကြီးတွေထဲမှာ OV နဲ့ Weaver Rights ညီကိုစထွင်ခဲ့တဲ့ပထမဆုံးလေယာဉ်ပြန်ပါဝင်အရင်ခေတ်ခီးတဲ့တင်လေယာဉ်တွေကစပြီးနောက် Apollo 11နဲ့အခုခေတ်ပစ္စည်းတဲ့ Drone ယာဉ်ပုံစံတွေအထိပြသထားပါတယ်1986ခုနှစ်တုန်းကစဖွင့်လှစ်ခဲ့ပြီးဒီပြတဲ့ကပြကန်းတွေကိုအစင်းမြင့်ပြင်ဆင်နေတာဖြစ်ကပြကန်းအသစ်၈ခုမှရှိတဲ့ယာနဲ့ချီတဲ့ပစ္စည်းအသစ်တွေ digital နည်းပညာဆိုင်ရာပြကန်းတွေနဲ့ပိုခင်မီဆွဲဆောင်နိုင်ဖို့ပြင်ဆင်ထားပါတယ်ပြသထားတဲ့ပစ္စည်းတိုင်းရဲ့နောက်ွယ်မှာလူတွေနဲ့သက်ဆိုင်တဲ့ဇာတ်ကြောင်းတွေထင်ဟပ်နေတယ်လို့လည်းပြတဲ့ညွှန်ကြားရေးမှူး Chris Brown ကပြောပါတယ်ပြတဲ့ကိုလာရောက်ကြည့်ရှိသူတွေအနေနဲ့အရင်နဲ့မတူတဲ့ပြင်ဆင်တွေနဲ့အတူအတိတ်ပစ္စုပ္ပန်နဲ့အနာဂတ်ကိုဖော်ကျူးထားတဲ့ပစ္စည်းတွေကိုတွေ့မြင်ရလိမ့်မယ်လို့ပြတဲ့တာဝန်ရှိသူတွေကပြောပါတယ်ခင
်ဗျ။တော့ကြနေညာနောက်ဆုံးရသတင်းတွေကိုမတ်မြတ်စဉ်အောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကရင်ပြည်နယ်ကော့ကရိတ်မြို့ကတိုက်ပွဲအခြေအနေကိုပြောပြကြပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့တွင်နေရာတချို့ကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေဒီနေ့မနက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုလေကြောင်းကနေလည်းပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ပွဲကြောင့်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ဝတီမြို့မှာလည်းလုံခြုံရေးတွေတင်းကြပ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ကော့ကရိတ်မြို့တိုက်ပွဲနဲ့နောက်ဆက်တွဲအခြေအနေကိုတော့မအေးမာကသတင်းပေးပို့ထားပါရခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကို KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့တိုက်ခိုက်မှုတွေပြန်လုပ်ခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းအရက်သားတချို့ထိခိုက်သေးဆုံးမှုတွေရှိခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်။ကော့ကရိတ်မြို့ဝင်တိုက်တဲ့ခါကျတော့အေးရနေတော့68နေပူကန်ကုန်းကနေပြီးတော့ခလဲရ68နေပူကန်ကုန်းကနေပြီးတော့လက်လက်ကြီးနဲ့ရမ်းရမ်းပြတ်တော့ကော့ကရိတ်ပန်းညံပန်းညံကိုလက်လက်ကြီးကလုံးကြတဲ့အချိန်မှာအဲ့ချိန်မှာမနေ့ပိုင်းတရင်ရအဲ့တော့တိဆုံးလူတယောက်ဖြစ်ပြီးတော့တိခိုက်တန်ရတယောက်ရတယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ကရှေ့ဆက်ပြီးဆက်တိုက်တယ်တိုက်တဲ့အခါမှာသူ့ပေါင်းယုံပြီးအဲ့အရာတွေကိုအကုန်လုံးဝင်တိုက်တယ်နောက်ပြီးတော့ရေဆင်းအချုပ်ထောင်ကိုလည်းဝင်တိုက်တယ်အဲ့ဒါမနေ့ပိုင်းအချိန်ကြီးအဲ့ဒါပြီးတော့ဒီကနေပြီးတော့ဒီရင်ကခေါင်းကျင်းမကတစ်ခါလာနှစ်စီးနောက်ဟာစီးလဲလာတယ်အဲ့ဒါသူတို့ကတွေးခင်းရည်မြင်နေတဲ့အားလုံးကိုရစ်ပြနေတော့
စစ်ကောင်စီဘက်ကထုတ်ပြန်ချက်မှာတော့ရ ရဲတပ်ဖွဲ့မှုယုံနဲ့ခရိုင်အုပ်ချုပ်ရေးမှုယုံကိုဝန်စည်းခံရပေမဲ့ကျသွားခြင်းမရှိဘူးလို့လည်းထုတ်ပြန်ပါတယ်။ခလာရ68ကတယောက်ကြဆုံးခဲ့ပြီး9ယောက်ဒဏ်ရာရတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မနက်ကနေညနေပိုင်းရောက်တဲ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့လေကြောင်းကနေပြစ်ခတ်မှုတွေကြောင့်ဒေသခံကျေးရွာသားတွေကမြို့ပေါ်နေထိုင်နေသူတွေပါဘေးလွရာကိုထွက်ပြေးနေကြရပါတယ်။ကွန်ကရစ်တိုက်ပွဲကမြဝတီမြို့ဘက်ကိုကူးဆက်လာမှကိုစိုးရိမ်လာကြောင့်မြဝတီမြို့နယ်ထဲမှာတော့နေကြားဆောင်တပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေတာတွေလုံခြုံရေးချထားတာတွေရှိနေတယ်လို့လည်းနေဆက်နေပြည်သူတို့ကပြောပြပါတယ်
။ဒီလိုမြဝတီကိုဒီကဝင်စီမှာဆိုတော့မြဝတီလုံခြုံရေးကတော့တော်တော်တင်းကြပ်တာဟုတ်ကဲ့။ကွန်ကရစ်တိုက်ပွဲကြောင့်ဒီနေ့များကြီးဒီဘက်မြဝတီဘက်ကတင်းကြပ်တာဒီဘက်ဒီဘက်ကိုဝင်လာမှဆိုတော့
ကရင်ပြည်နယ်အတွင်း KNU ထိန်းချုပ်ရာနေရာတွေကနေစစ်ကောင်စီတပ်တွေဖယ်ရှားပေးဖို့ KNU တပ်မ6နယ်မြေကမလလောက်ကလေးကတောင်းဆိုထားပြီးစစ်ကောင်စီဘက်ကတပ်အင်အားတွေတိုးချဲ့လာနေတဲ့အတွက်ဒီရက်ပိုင်းမှာတော့ကော့ကရိတ်မြောက်ရီအာရှလမ်းကို KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့ထားပါတယ်။ဒီအတွက်လည်းနေ့စဉ်တိုက်ပွဲတွေဖြစ်ပွားနေပါတယ်။အာရှလမ်းပိတ်ထားတဲ့အတွက်ကုန်စည်စီးဆင်းမှုတွေလည်းရပ်နားထားရတယ်လို့လည်းပြောပြပါတယ်။
ကောကလိုင်းလေဒီလမ်းမြဝတီနဲ့တက်လာတဲ့လမ်းကြောင်းမှာအကောင်တော့အမကားတန်းနဲ့အကောင်ဘယ်မှသွားလို့မရဘူးခလုံးပိတ်ထားတဲ့ဒီကုန်စည်ကိုမြန်မာဘက်ကတက်လာတဲ့ကုန်စည်တွေကလည်းလာလို့မရဘူးဒီဘက်ကဆင်းတဲ့ကုန်တွေကလည်းအောက်ဆင်းလို့မရဘူးခလုံးပိတ်ထားတယ်ပုံရက်ရှိ
အော်တိုဘာလအတွင်းမှာပဲမြဝတီမြို့ထဲမှာဘုံပေါက်ကွဲမှု၃ကြိမ်ဖြစ်ခဲ့ပြီးမဲဆောက်မြဝတီချစ်ချည်ဒရာအနီးကပေါက်ကွဲမှုကတော့ပြင်းထန်ပြီးကားတွေပျက်စီးခဲ့ပါတယ်ဈေးဆိုင်တစ်ဆိုင်အတွင်းပေါက်ကွဲမှုမှာတော့လူသေဆုံးတာတွေထိခိုက်ဒဏ်ရာရတာတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်
ကွန်ကရစ်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီတိုက်ပွဲကြောင့်မြဝတီကွန်ကရစ်လမ်းမှာခီးတဲ့တွေပိတ်မိတဲ့အခြေအနေကိုလည်းကြည့်အောင်ပါ။ကင်းပြည်နယ်ကွန်ကရစ်မြို့နယ်တဲကအာရှလမ်းမကြီးရဲ့မြဝတီကွန်ကရစ်လမ်းပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတဲကလုံခြုံရေးအခြေအနေကြောင့်ရှေ့ဆက်မရပဲလမ်းပေါ်မှာကုန်ကားတွေခီးတဲ့တွေထောင်ချီပြီးတော့ပိတ်နေပါတယ်။ပိတ်မိနေသူတွေထဲမှာထိုင်းနိုင်ငံကိုသွားရောက်မဲ့နိုင်ငံသဘောတူညီချက် MOU ရခေါ်ယူထားတဲ့မြန်မာလူသားတထောင်နီးပါးလဲပါဝင်ပါတယ်။ဒီနေ့လဲကော့ကရိတ်မြို့ထဲမှာတိုက်ပွဲဖြစ်နေတာကြောင့်လမ်းမှာပိတ်မိနေသူတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ထမင်းမနယ်ဆက်ကုံသွယ်ရေးမှာအရေးပါတဲ့အာရှလမ်းမကြီးရဲ့ကော့ကရိတ်မြဝတီလမ်းမိုင်မှာအော်တိုဘာလ18ရက်အင်္ဂါနေ့ကစပြီးခီးတဲ့တင်ရင်နဲ့ကုန်တင်ကားတွေပိတ်မိနေခဲ့ပါတယ်။ဒီကနေ့အော်တိုဘာလ21ရက်နေ့မှာတော့ကော့ကရိတ်မြို့ကို KNL ကရင်မျိုးသားလူမျိုးရေးအဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေမျိုးရင်းဝင်ပြီးပြစ်ခတ်တိုက်ခိုက်လို့တိုက်ပွဲပြင်းထန်တဲ့အတွက်ပိတ်မိနေတဲ့ရင်တချို့နောက်ကျောင်းပြန်လှည့်တာတွေလည်းရှိနေတယ်လို့ကော့ကရိတ်ဒေသခံကိုမျိုးကပြောပါတယ်
။အဓိကပိတ်တာကကော့ကရိတ်မြောက်လေအာရှလန်တောင်ပေါ်ကျတဲ့နေရာမှာစပိတ်ထားတာဗျ။လမ်းပြင်မှာရပ်ထားတဲ့ကားတွေကျွန်တော်ကြည့်ရတာရေတွက်ကလူဦးရေနဲ့ပြောမလို့တော့ထောင်ချီပဲဗျ။ဟိုဒါပေမဲ့ကျွန်တော်တို့ကော့ကရိတ်အဲ့ဒီပတ်ချလေးမှာရပ်ထားတဲ့မှန်လုံကြီးတွေပါဗျ။အစီ40လောက်ပြန်ဆင်းသွားတာဗျ။ခါလီပဲပြန်ဆင်းသွားတယ်။သူတို့လူတွေကတော့ဒီကော့ကရိတ်မှာကြံခဲ့တဲ့သဘောရှိတယ်။တဲ့နေရာမှာနေနေပြတော့တမတဲခုနေတော့ကျွန်တော်တို့ကမတိရသေးကြ။တချို့ညီတဲ့ကမြို့တွေဆိုရင်ဆက်ပြန်ကုန်ပြီ။ဆိုတော့လူအရင်အရေးထွက်တယ်ကြောနေသွားကြတော့ပေါ့။အဓိကတော့ကားကြီးတွေကတော့ရှိနေကြတယ်ကြ။
တိုက်ပွဲအခြေအနေကြောင့်ရှေ့ခီးမဆက်နိုင်ပဲလမ်းမပေါ်ရပ်နားထားရတဲ့ကားအစီးရေယာဉ်နဲ့ချီရှိနေတယ်လို့ခီးသွွားဥယေကလည်းထောင်ထဲချီပိတ်မိနေတာပါ။ဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းနိုင်ငံမှာတွားရောက်အလုပ်လုပ်ကြမဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။အခုပိတ်မိသူတွေကိုပို့ဆောင်ပေးလိုက်တဲ့အေဂျင်စီတွေကချိတ်ဆက်ပြီးလမ်းကြောင်းတစ်လျှောက်နီးစပ်ရာနေရာတချို့မှာယာယီတဲခိုနိုင်ဖို့စီစဉ်ပေးထားတယ်လို့ထိုင်းနိုင်ငံကိုအလို့သမားတရားဝင်ပို့ဆောင်ပေးနေတဲ့အေဂျင်စီတခုကပြောပါတယ်
။ကျွန်မတို့သိထားတာကတော့သက်ဆိုင်ရာအေဂျင်စီတွေကတော့ပေါ့နော်။တွားမဲ့နေရာနိုင်ငံတွေမှာသူတာဝန်ယူပြီးတော့ကလေးတွေကိုထိမ့်သိမ်းထားပါတယ်
။ထိုင်းနိုင်ငံစီတွားရောက်မဲ့မြန်မာလူသားတွေထဲမှာကော့ကရိတ်နဲ့မြဝတီကြားပိတ်မိသူတွေရှိတယ်လို့ဖအံနဲ့ဂျုံတို့မှာစောင့်ဆိုင်းနေရတဲ့သူတွေလည်းရှိပါတယ်။မြန်မာပြည်ပအလောက်ကန်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ကတော့အော်တိုဘားလ19ရက်ကနေ21ရက်နေ့အတွင်းထိုင်းနိုင်ငံကိုလုတ်သားစီလွတ်မဲ့အေဂျင်စီတွေအနေနဲ့လက်နက်ကန်ပြပခတွေဖြစ်ပွားနေတဲ့အခြေအနေနောက်လုံးကျွေးအနေထားတွေကိုလေ့လာဆစ်ဆစ်ပြီးတော့မှဆောင်ရွက်ကြဖို့တတိပေးထားပါတယ်ရှင
်။ Dowry Concrete Land မှာခီးတဲ့ပိတ်မိနေတဲ့အခြေအနေနဲ့ဖတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သခိုင်းတိုင်းဘက်ကသတင်းတစ်ပုဒ်ကိုအလဲပေးတင်ပါတယ်။စက်တင်ဘာ16ရက်နေ့ကသခိုင်းတိုင်းတပရင်းမြို့နယ်လက်ရကုံချေးရွာကိုလေကြောင်းတိုက်ခိုက်ခံရပြီးမြန်မာစစ်တပ်ဘက်ကခေါ်ဆောင်သွားတဲ့ကလေးငယ်တချို့နဲ့ဒေသခံတချို့အောက်တိုဘာ20ရက်နေ့ကနေအိမ်တွေစီပြန်ရောက်လာပြီလို့မိသားစုတွေနဲ့နှီးဆက်သူတွေကပြောပါတယ်။ကြံနေသေးတဲ့အထက်ကဒဏ်ရာရတဲ့ကလေးငယ်2ယောက်ကတော့ဈေးကူတနေသေးပဲလို့ပြောပါတယ်။လက်ရကုံရွာကိုပြန်ရောက်လာတဲ့ကလေးငယ်တွေအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
လက်ရကုံကြီးရွာကိုလေကြောင်းတိုက်ခတ်ခံပြီးဒဏ်ရတဲ့ကလေးငယ်တချို့စစ်ကူတာပြီးမြမစစ်တပ်ဘက်ကခေါ်သွားခဲ့တဲ့ထဲကနေပြီးတော့ကလေးငယ်၄ဦးနဲ့နောက်ထပ်ဒေသခံ၃ဦးနေနေစီကိုပြန်ရောက်လာတာပါတိုက်ခိုက်မှုပြီးတလနဲ့၄ရက်အကြာအောက်တိုဘာလ20ရက်နေ့မှာမိသားစုတွေစီကိုပြန်ရောက်လာခဲ့တဲ့အကြောင်းအကူအညီပေးနေသူတူကပြောပါတယ
်ကျွန်တော်ရေဦးမှရှိတဲ့ကလေး၄ဦးရဲ့ဒီဒီဒူဒေသခံဒေသခံကလေးပေါ့နော်အပါလုံးကနဥပဒေသာကံဘုံနဲ့ဒါကြောင့်ဆိုအဲ့ဒါကလေးအဝါရဲ့ကျောင်းသားတွေပါပဲ။ကျန်ရလူတွေကရေဦးမှာလာဒီဒူနဲ့ဦးကြံရေပြောရကြ။အဲ့ဒီဒူနဲ့ဦးကြံရေလည်းတော့ကလေးနဲ့ဦးကဒီဒီနဲ့ကိုပေါ်တယ်ကလေးနဲ့ဦးပေါ့။ဒုတ်ကြံရည်ရည်ကြော်ရည်ရအောင်ဟိုဒီနဝရောဘီဒီယက်ဆိုပြီးတော့ခေါ်လာတယ်ဘယ်ရှိကူပဲသူတို့ကတိကျတယ်လားလို့မဟုတ်ဘူးကြမ်းတိုင်းကိုဘီဒီယက်ဆိုပြီးတော့အချားသူတူရဲ့ဒီမဟုတ်မှမဆက်သွေးကြတဲ့ဒါအဲဆိုရင်မဆုံးတာလို့ကျွန်တော်ကြားတယ် ကိုကလေးနဲ့ဦးကတော့ကျွန်တော်ဒီဘရိုဒီဒီကတော့ဟောတော့ဒီဝင်းနဲ့ဒီကစားတော့ဟာကျတဲ့တရားလေးပြန်ပြန်ထားတယ်ဘုရားငါလည်းကတော့အားဒီသူဘုရားမလဲမပြောက်ဘူးလို့ဒီကျွန်တော်ကြားပြရတယ်ခလေးကြီးရဲ့ဒီဘဝတော့ ဂျမိုင်းအစီအရေးအန်တရာရီတို့အနာရဲ့ကြောက်ဘူးပေါ့နော်ဟိုဒီအနေနဲ့မျိုးလိုဟာမျိုးပေါ်လာကြည့်ရတဲ့ဟာတရားတော့အမှုတော်ရှိရတဲ့ကျွန်တော်ကြည့်ရပါလေကြောက်လေကုံချောင်းကိုစစ်တပ်ဝင်ရောက်ပြစ်ခတ်ခဲ့ပြီးတဲ့နောက်စစ်တပ်က16ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်အဲ့ဒီထက်ကဒေသခံ2ဦးနဲ့ကလေး1ဦးကိုအစောပိုင်းကပြန်လွှတ်ပေးခဲ့ပြီးတဲ့နောက်နောက်ထပ် ကလေးနှစ်ဦးဟာပြစ်ခတ်ခြင်းရရှိတဲ့ဒဏ်ရာတွေပြင်းထန်လို့မုံရွာမြို့နဲ့ရန်ကုန်မြို့တွေမှာဆက်လက်စေကူးသားပေးနေရတယ်လို့မိသားစုနဲ့နေဆက်သူတွေကပြောပါတယ်ကလေးငယ်တွေပြန်လဲလူမြောက်လာတဲ့ပတ်သက်လို့လက်ရကုံရွာကမိဘတူကဗျူရီကိုခုလိုဖြစ်ကြပါတယ်အကုန်လုံးကောင်းမှရှိရဲ့ကောင်းနေမှုထမှုတော့ဒီမှုမှုတော့အကုန်လုံး ကျေးနေကျေးဆိုဘူးစိတ်ကြော်ရပါရဲ့။အော်ဒီရောက်တော့ဘူးကြော်လာပါခင်။နောက်တော့ဒီလိုအဖြစ်ဒီမဖြစ်ရရင်သူနောင်းရပါခင်။ဒီဝင်းရနေထွက်လာတော့ကံကောင်းလို့ထွက်လာတာလေ။မြမစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့လေကြောင်းကနေပြီးတော့ခြေရွာတဲကိုဥတီပစ်ခတ်တဲ့အတွက် ခလင်းရဲ့စစ်တပ်ဦးတည်ဆုံနေဆိုပြီးတော့ဒေသခံသတင်းတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတော့ခလင်းရဲ့စစ်တပ်ဦးတည်ဆုံခဲ့ဆိုတဲ့သတင်းတွေဟာမှားယွင်းနေဆိုပြီးတော့တုံ့ပြန်ပါတယ်ဘယ်နည်းအောင်တည်ဆုံနေဆိုတာကိုအတိအကျပြောဆိုရတာမရှိပါဘူးဒီတိုက်ခိုက်မှုမှာရဲသားတွေကိုပြစ်မှတ်ထားတာမဟုတ်ဘဲနဲ့ဖုန်းတော်ကြီးကြောင်းတွင်ပေါင်
ားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းအတွင်းသခိုင်းတိုင်းဒီလက်အကုံချေးရွာမှာဖမ်းဆီးခံရတဲ့သူတချို့ပြန်လွတ်လာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကုသညင်ကိုပြောပြခဲ့တာဖြစ်ပါတယ်မကြခင်မှာတော့မြန်မာနိုင်ငံအတွင်းကိုဗစ် -19 နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြသွားဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရာသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့မြန်မာနိုင်ငံအတွင်းကကိုဗစ်ရောဂါနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ကိုဗစ်အတည်ပြုလူနာပြန်များလာနေတဲ့မြန်မာနိုင်ငံမှာရန်ကုန်တိုင်းဒေသကြီးအပြင်တခြားဒေသတွေမှာလည်းကူးစက်သူတွေတိုးလာနေပါတယ်။တင်းစာရီတိုင်းဒဝယ်မြို့နယ်ထဲမှာဆိုနှစ်ရက်အတွင်းကိုဗစ်ကြောင့်သေဆုံးသူ3ဦးရှိတယ်လို့နိုင်ရေးကူညီမှုအသင်းကပြောပါတယ်။ရောဂါမပြန့်အောင်လူတန်းတွေဘာသာရေးခံနာတွေလူစုလူဝေးတွေရှောင်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရိဟိတကူညီသူတွေကလည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကလာတဲ့ကိုဗစ်ကူးစက်မှုအခြေအနေသတင်းပေးဖို့ချက်ကိုတော့မိုင်းကျနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စစ်ကောင်စီကျန်းမာရေးဌာနထုတ်ပြန်ချက်တွေအရမြန်မာနိုင်ငံတဝန်းအခုရက်ပိုင်းတစ်နှစ်ကိုဓာတ်ခွဲနမူနာ1000ကျော်စစ်ဆေးနေရမှာကိုဗစ်အတည်ပြုလူနာ290ထဲမှနေရှိနေပါတယ်။အတည်ပြုလူနာအများစုကရန်ကုန်တိုင်းအတွင်းမှာပါ။တနင်္လာနေ့တိုင်းဒဝယ်မြို့နယ်မှာလည်းအခုရက်ပိုင်းကိုဗစ်အတည်ပြုလူနာတိတိတသာမြင့်တက်လာသလိုလူသေးဆုံးနာတွေလည်းရှိလာတဲ့အကြောင်းဒဝယ်မြို့ကနာယေးကူညီမှုအသင်းအတွေ့အမှုဥအောင်နိုင်ဦးကပြောပါရယ်ဒဝယ်မြို့နာယေးကူညီမှုအသင်းအနေနဲ့အောက်တိုဘာလ20ရက်နဲ့21ရက်နေ့ဒီနှစ်ရဲ့အတွင်းကိုဗစ်ရောဂါနဲ့သေဆုံးသူအ ਨੇ ဆုံး3ဦးမိသူတို့ပို့ဆောင်ခဲ့တယ်လို့ပြောပါရယ်
လုံးလာတဲ့ဆန်သားရဲ့ဝန်ကျင်ပဲကျွန်တော်ကလေးပြောတော့မင်းလေးပြောဆုံးတော့ပေါ့နော်အသက်18နှစ်အရွယ်ဒါပေမဲ့အခုမနေ့ကတော့ကျွန်တော်ဒီလူကြီးပေါ့အသက်80ကျော်တယောက်ပြီးတော့အသက်60ကျော်တယောက်မင်းမနေ့ကမနေ့ကကိုဗစ်နဲ့ဆုံးတယ်ဒီနေ့လည်းအခုပဲကျွန်တော်ကိုဗစ်လောင်းဆယ်ဖို့လို့ဒီနေ့မှလည်းလောင်းဖြစ်တယ်ခင်ဗျအသက်80ကျော်ဖိုးကြီးရောက်တယ်အဲ့လိုပေါ့နေ့တိုင်းကို200ဆက်တိုက်တော့ဖြစ်နေတယ်ပြီးတော့ကျွန်တော်ဆေးရုံမှာရှိတယ်ကိုဗစ်ဒီစက်မကူနေတဲ့ exclusive မှာလည်းဒီလူငယ်ရှိနေတာပေါ့နော်အခုကဘလို့ဖြစ်နေလို့တခြားယောဂဖြစ်နေစလိုက်ကိုဗစ်လာဖြစ်နေကိုဗစ်ဖြစ်တဲ့လူတွေနဲ့ညားနာပေါ့နော
်အခုတလောနေတိုင်းလိုလိုကိုဗစ်နဲ့သေဆုံးသူတွေရှိနေပြီးဆေးရုံကကိုဗစ်စင်တာမှာလည်းလူနာတွေရှိနေပါတယ်တချို့လူနာတွေကစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဥအောင်နိုင်ဦးကပြောပါတယ်တရင်ချွပြီးကာလကထိန်ပွဲနဲ့မင်္ဂလာဆောင်အလှူပွဲတွေလိုလူစုလူဝေးဖြစ်တဲ့အခမ်းအနားတွေများနေတာကြောင့်နောက်ထပ်ပြည်နှံကူးဆက်မှာစိုးရိမ်စရာဖြစ်တယ်လို့လည်းအတွေ့အမှုဥအောင်နိုင်ဦးကပြောပါရယ
်ကျွန်တော်တို့ဒွေမှာကဒီချိန်ကအလှူအတန်းများတဲ့ချိန်ပေါ့နော်ကထိန်ကာလပေါ့ဗျာကျွန်တော်ကထိန်ချင်းအလှူတွေအများများတယ်ပြီးတော့ကျွန်တော်မင်္ဂလာဆောင်လည်းများတယ်အဲ့တော့ဒီလိုဆိုလူစုလူဝေးရတော့လည်းများတော့ပြီးတော့ပေါ့နော်အကျိုးများဒီဆုံးတဲ့လူနာတွေများလာမယ်ချက်ပဲလည်းဖြစ်လာမယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီကခန်းကားလေးတွေကတော့ရှော့တင်တော့ကောင်းမထင်တာပဲလို့မြင်ပေါ့နော်မနေ့ကလည်းသထားစစ်စစ်မှတော့လည်းအဲ့လိုပဲပြေးပြေးလေးနဲ့သူကများတော့တော့
ကြကြပြန်ဖြစ်ပွားနေတဲ့ကိုဗစ်ယောဂါပိုးဟာပြင်းထန်တဲ့ယောဂါလက္ခဏာတွေမတွေ့ရတာမို့အများစုကပေါ့ပေါ့တန်တန်သဘောထားပြီးဂရုတစိုက်မရှိကြတာလို့ပြောပါရယ်သေဆုံးသူအများစုဟာနှကိုယောဂါအခံရှိပြီးမကျန်းမာမှဖြစ်နေသူတွေများတယ်လို့ကျန်းမာရေးအရာရှိတွေနဲ့ပရဟိတကူညီသူတွေကပြောပါရယ်တခြားသူတွေစီယောဂါမကူးဆက်အောင်ကာကွယ်ဖို့နဲ့ကိုယ်စီကိုလည်းယောဂါဝင်မလာအောင်အပြင်သွားရင်အချိန်ပြည့်နှာခေါင်းစီးတက်ဆင်ထားတဲ့အကြောင်းဒေါက်တာကျော်မင်းထွန်းကမကြာခဏတိုက်တွန်းနေပါတယ
်လက်စီဖြစ်နိုင်ကိုယ့်ရဲ့နှာခေါင်းပေါ်မှာအပြင်သွားတိုင်းနည်းနည်းတောက်လျှောက်တက်တယ်ပေါ့နော်အဲ့ဒါမှလည်းကျွန်တော်တို့ဒီ protection ပေါ့နော် protection 100% မရရင်တော့မှကျွန်တော်တို့အနည်းဆုံး 80-90% တော့ပေါ့နော် protection ရတယ်ပေါ့နော်အဲဆိုသူများကလည်းကိုယ်စီကလည်းယောဂါမကူးဆက်လို့အပြင်ကယောဂါလည်းကိုယ်စီလည်းမဝင်ဘူးပေါ့နော်
ကူးစက်မြန်ကိုဗစ်ယောဂါပိုးဟာနေရာတိုင်းမှာပြန့်နှံ့နေနိုင်တာမို့ကိုဗစ်လက္ခဏာဖြစ်တဲ့နှာဆေးဖျားနာချောင်းဆူကိုလက်ကိုက်စတာတွေဖြစ်လာရင်နီးစက်ရဆေးရုံဆေးခန်းတွေမှာဆန့်သက်ပြီးကုသမှုခံယူဖို့ကိုလည်းကျန်းမာရေးဆရာဝန်နဲ့ပရဟိတကူညီသူတွေကတတိပေးထားပါတယ်။အောက်တိုဘာလ20ရက်နေ့အထိကျန်းမာရေးဌာနတွေကထုတ်ပြန်တဲ့စီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာ6,200ကျော်ရှိပြီးသေဆုံးသူ19,400ကျော်ရှိပါတယ်။ကျန်းမာရေးစစ်ဆေးနိုင်တဲ့ပမာဏအားနည်းချက်တွေကြောင့်အမှန်တကယ်ကူးစက်သူနဲ့သေဆုံးသူဟာတရားဝင်စီးရင်တွေထက်များမယ်လို့ပြင်းပြပအကဲခတ်တွေပညာရှင်တွေကခံမဲနေကြပါတယ်ရှင
်မြန်မာနိုင်ငံတွင်းကကိုဗစ်ရောဂါကူးစက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုမတ်အင်ဂျင်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့တောက်ချာနေညတိုင်းတင်ဆက်ပေးနေကြအမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပါ
ဗီယူကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့တောက်ကြနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးပဋိပက္ခလက်နက်ကိုင်ပဋိပက္ခတွေကြားတည်ဆုံးရတဲ့အမျိုးသမီး300ထပ်မံရှိတယ်လို့မြန်မာအမျိုးသမီးတပ်မက BWU ကပြောပါတယ်။အကန့်အသတ်တွေကြားလက်လန်းပြီးတဲ့နောက်အတီးပြုတ်နိုင်တဲ့စည်းရုံးသာဖြစ်ပြီးတော့တကယ်တမ်းတည်ဆုံးမှုတွေကဒီထက်ပိုများနိုင်တယ်လို့လည်း BWU ရဲ့မှတ်တမ်းတင်ဌာနတာဝန်ခံမတ်သွယ်စင်တိုးကပြောပါတယ်။အခုတည်ဆုံးမှုစင်ကိုဘယ်လိုကောက်ယူပြုစုထားတာပါလဲ။ဘလောက်ထိခိုင်လုံပြည့်စုံပါသလဲ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေဖိနှိပ်တပ်ဖြတ်ခံရတဲ့အခြေအနေဘယ်လောက်ထိဆိုးနွားရောနေပြီးတော့ဘလူကာကွယ်ပေးမှုတွေလိုအပ်နေတယ်လဲဆိုတာတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်တွယ်စင်တိုးကိုဆက်သွယ်မေးမြန်းပြီးတော့မခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ခင်ဗျာThere's a path we must choose sometimes Gotta stand up and fight sometimes
မတ်သွေးစင်တို့ရေ view ကိုအခုလိုအချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင
်ဟုတ်ကဲ့အဓိကကတော့လေကျွန်မဒီနေ့မေးချင်တာကဒီမြမမျိုးသီးသမက BWU ကနေပြီးတော့မှဒီအောက်တိုဘာလပရမဘတ်ချဲမှာထုတ်ပြန်လိုက်တဲ့အစီအကံစာတစ်ခုကိုတွေ့ပါတယ်။အဲ့ဒီမှာကဒီစစ်တပ်အာဏာသိမ်းမှုနောက်ပိုင်းเนาะတပ်ဖြတ်ခံရတဲ့အမျိုးသမီးဥယျာဉ်300ရှိတယ်ဆိုပြီးတော့ဖော်ပြထားတာတွေ့ပါတယ်။ဆိုတော့ဒီလိုရရှိတဲ့စည်းရုံးကိုပေါ့เนาะဘယ်လိုပုံစံနဲ့တည်ဆုံမှုတွေလဲဒီစည်းရုံးကိုဘယ်လိုပုံစံနဲ့ရကောက်ယူထားတာလဲဒါကဘယ်လောက်ထိခိုင်လုံပြည့်ဝတဲ့စည်းရုံးလို့ပြောလို့ရမလဲဆိုတာအရင်ဆုံးပြောပြပေးပါရှင်။
ဟုတ်ကဲ့ရှင်အဲကျမတို့ဒီမြမမျိုးသမီးတမကရဲ့မှတ်တမ်းတင်ဌာနနေပြီးတော့ဗောနော်ဒီစစ်တပ်အာဏာစသိမ်းတဲ့အချိန်ကနေစပြီးတော့မှအခုလက်ရှိဒီအောက်တိုဘာစက်တင်ဘာလကုန်ထိဗောနော်ကျမတို့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မှဒီထိခိုက်နစ်နာတဲ့အချက်လက်တွေကိုကျမတို့စုဆောင်တဲ့ဟာမျိုးတွေရှိတာဗောနော်အထူးသဖြင့်တော့ကျမတို့ဒီ AAPP ကနေပြီးတော့မှဒီနိုင်ငံကြီးကျင်းသားများကုညီဆောက်ရှောက်ရေးအဲဒီအဖွဲ့ရဲ့အချက်လက်တွေကိုအခြေခံပြီးတော့ဗောနော်ကျမတို့ဒီသတင်းတွေမှာအဲတက်လာတဲ့အချက်လက်တွေကိုကျမတို့စုဆောင်တယ်ဆိုတော့ဒီလိုမျိုးစုဆောင်တဲ့နေရာမှာလည်းပဲကျမတို့ကအဲရလာတဲ့သတင်းအချက်လက်တွေကိုအဲခိုင်လုံမှုဘယ်လောက်ထိရှိမလဲဆိုတဲ့ဟာကိုလည်းကျမတို့အဲတိုင်းတာတယ်ဗောနော်ဥပမာဆိုလို့ရှိရင်အဲကျမတို့ယူမဲ့စင်းကတည်သွားတဲ့သူရဲ့နာမည်တွေနေရာတွေသူဘယ်အဲဘာဘာဘာလောက်ကင်လဲပြီးသွားလို့ရှိရင်တစ်ဆက်တည်းမှာပဲကျမတို့ဒီ AAPP ရဲ့စင်းနဲ့ကျမတို့တိုက်ကြည့်တယ်ပြီးရင်ဒီသတင်းဌာနကနေတက်မတက်ဆိုတဲ့ဟာကိုလည်းကျမတို့အဲတိုက်ကြည့်တယ်ဗောနော်မတက်ဘူးဆိုလို့ရှိရင်လည်းသူရဲ့အချက်လက်တွေခိုင်လုံမှုရှိမရှိဆိုတဲ့ဟာကိုကျမတို့တိုင်းတာပြီးတော့မှကောက်တဲ့အဲကောက်ခဲ့တဲ့အချက်လက်တွေဖြစ်တယ်ပေါ့နော်အဲဘလို့ပုံစံမျိုးနဲ့ဒီအမျိုးသမီးတည်ဆုံမှုတွေရှိနေလဲဆိုတော့ကျမတို့ဒီ2021စစ်အာဏာရှင်ကိုစန့်ကျင်တဲ့ဆန္ဒပြတဲ့အတွက်ကြောင့်မို့လို့အဲဖြိုခွင်းခံရလို့အသက်တည်ဆုံရမှုတွေပုံရောမှများတယ်ပေါ့နော်ဒါပေမဲ့ဒီ2022အထဲမှာဆိုလို့ရှိရင်တော့ဒီစစ်ပရိပခတွေကြောင့်မို့လို့တိုက်ပွဲတွေကြောင့်မို့လို့တည်ဆုံတဲ့သူတွေရဲ့ပြီးတဲ့အခါကြလို့ရှိရင်ဒီစစ်တောင်းထိုးတဲ့အခါမှာအဲမတရားတပ်ဖြတ်ခံရတဲ့ဟာမျိုးတွေရေပေါ့နော်နောက်တစ်ခုကကြတော့ဒီနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်တဲ့အတွက်ကြောင့်မို့လို့ကိုဆိုလူရက်တာတွေအဲဖြစ်ပြီးတော့မှတည်ဆုံတဲ့သူတွေပါတယ်ပေါ့နော်အဲ့ဒီထဲမှာတော့လောလောဆယ်ကျမတို့ရဲ့ဒီအဲကောက်ယူရရှိထားတဲ့အချက်လက်တွေထဲမှာဆိုရင်ပေါ့
ဟုတ်ကျမတို့ဒီတလောက်ဆိုရင်ဒါစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာဒီနောက်ဆက်တွဲဖြစ်လာတဲ့နိုင်ငံရေးပြည်ပခါတွေပေါ့နော်လက်နက်ကိုင်ပြည်ပခါအပါအဝင်ဒီလိုအခြေအနေကြားထဲမှာတည်ဆုံရတဲ့လူတွေကထောင်ထဲချီပြီးတော့ရှိပါတယ်ဆိုတော့အဲ့ဒီထဲကမှအမျိုးသမီးကဒီလောက်ပဲတည်ဆုံနေဆိုတာမျိုးလားဒါမှမဟုတ်ဒါကဘယ်လောက်ထိခြုံငုံသုံးသက်လို့ရတဲ့စည်းရင်းလို့ပြောနိုင်မလဲ
ဒါကိုကျမတို့ကျမတို့ရဲ့အချက်လက်တွေကဒါအသေးစိတ်ကောက်နိုင်တဲ့အချက်လက်တွေလို့တော့ကျမတို့ကမဆိုလို့ချင်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီလိုလက်ရှိကာလမှာဆိုလို့ရှိရင်ဒီအချက်လက်ကောက်ယူရရှိမှုတွေမှာအကန့်အသတ်တွေအများကြီးရှိတယ်ပေါ့နော်။ဟိုမှာကျမတို့ဆိုလို့ရှိရင်ဒီ ပို့ပြီးတော့မှညားနိုင်မယ်ဆိုတဲ့ဟာကိုကျမတို့ကဟိုအမြဲတမ်းသုံးသပ်မိတယ်ပေါ့နော်ဆိုတော့ဟိုကျမတို့ရဲ့ဒီအချက်လက်ဟာဆိုလို့ရှိရင်ကျမတို့လက်လံမိတယ်ကျမတို့အတီးပြုတ်နိုင်တဲ့သတင်းအချက်လက်တွေပဲအဒီနံပါတ်အရေးအတွက်ပဲဖြစ်တာပေါ့နော်တကယ်မှာတော့ဒီချက်ပုံများမယ်လို့ကျမတို့ကယုံကြည်ပါတယ်ရှင့်
ဟုတ်ကဲ့ဆိုတော့ဒီအာနာသိမ့်မှုအရင်မတိုင်ခင်တုန်းကလည်းဒါမြန်မာနိုင်ငံဆိုတာကတော့ ဟိုနိုင်ငံကြီးပြည်ပခအမြဲတမ်းရှိနေတဲ့နိုင်ငံပေါ့နော်ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းရေးရှိတယ်အဲ့လိုဒေသတွေမှာဆိုလို့ရှိရင်လက်နက်ကိုင်ပြည်ပခတွေဆိုတာလည်းအမြဲတမ်းရှိနေတော့ဒီလိုပြည်ပခတွေကြားမှာအမြဲတမ်းဒုက္ခတုခါတွေကိုခါးစီးပြီးခံရတဲ့နေရာမှာလည်းအမျိုးသမီးနဲ့ကလင်းငယ်တွေဆိုတာအမြဲတမ်းရှိရနေပြီးတော့ရှိနေကြတာလीဆိုတော့အခုအာနာသိမ့်မှုနောက်ပိုင်းမှာကြာတော့အခု
ကျွန်မတို့ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲကျွန်မတို့ရဲ့ဒီအကောက်ယူရရှိတဲ့အချက်လက်တွေထဲမှာဆိုလို့ရှိရင်ခုနကပြောသလိုမျိုးပဲစစ်ပွဲတွေကြောင့်ဖြစ်တယ်။ပြီးရင်နိုင်ငံရေးစစ်ပွဲရေးမတည်ငြိမ်မှုကြောင့်လို့အဲဒီအခုဆိုလူရက်တွေကနေပြီးတော့မှဖြစ်ပွားလာတဲ့ဟိုအသက်ခံရတဲ့အမှုတွေရှိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးအခြေအနေတွေကိုကြည့်မယ်ဆိုလို့ရှိရင်လက်ရှိကာလမှာအမျိုးသမီးတွေအတွက်ကလုံးဝကိုလုံခြုံမှုမရှိတဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်။ဒါကြောင့်မို့လို့ဒီကာလဟာဆိုရင်ကျွန်မတို့ကဒီအမျိုးသမီးတွေအတွက်ဆိုလို့ရှိရင်အရန်ကိုစိုးရင်ရတဲ့အနေထားလို့ကျမတို့ကသတ်မှတ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီကာလမှာစစ်ပွဲကြောင့်မလို့ပြိပခါတွေကနေရာတကာတိုင်းမှာဖြစ်တယ်တိုက်ပွဲတွေနေရာတကာတိုင်းမှာဖြစ်တယ်။အဲ့ဒီတိုက်ပွဲတွေကြားထဲမှာကိုတေဆုံးခဲ့ရတဲ့အမျိုးသမီးတွေအပြင်ကိုတရားဥပဒေစိုးမိုးမှုမရှိတာရယ်ပြီးရင်ထိရောက်တဲ့အပြစ်ပေးအရေးယူမှုတွေမရှိတဲ့အတွက်ကြောင့်မလို့လက်တလောကာလမှာဆိုလို့ရှိရင်ဒီလိုမျိုးတက်ဖြတ်တာတွေကစစ်တပ်မှာပဲជីជីအရက်သားကျူးလွန်တဲ့အမှုတွေမှာပဲជីជីဒါတွေကကျူးလွန်ခွင့်ပြုထားတဲ့ပုံစံမျိုးဖြစ်နေတယ်ပေါ့နော်ဆိုတော့အဲ့အကြောင်းမို့လို့ဒီကာလကပို့ပြီးတော့မှဆိုးတယ်လို့ကျမတို့ကသတ်မှတ်ပါတယ်ရှင
်ဆိုတော့ဒီအခြေအနေတွေကိုလက်ရှိအနေအထားမှာလုံးလုံးကြီးမဟန့်ထားနိုင်ဘူးဆိုရင်တောင်မှပေါ့နော်ဒီလိုအမျိုးသမီးတွေဟိုပြည်နေတက်ဖြတ်ခံရတာပဲပေါ့နော်နီလန်းမျိုးစုံနဲ့သူတို့ကြုံတွေ့နေရတဲ့ဒီအခြေအနေတွေကိုရပ်တန့်ဖို့အတွက်ကောအခုအမျိုးသမီးဟိုဒီ B value U လို့ပေါ့နော်အမျိုးသမီးအဖွဲ့အစည်းတွေမှတွယ်စင်တိုးတို့ရဲ့အဖွဲ့အစည်းတွေနေနဲ့ဟောဘာတွေများလှုပ်ဆောင်နေတာရှိပါတယ်ရှင
်ဟုတ်ကဲ့ရှင်ခုနကပြောသွားသလိုမျိုးပေါ့နော်ဒီကာလမှာတော့နိုင်ငံရေးကတနိုင်ငံလုံးအနေနဲ့မတည်ငြိမ်တဲ့အနေအထားမှာအဲပပျောက်သွားလို့ဘူးဆိုတာကတော့ကျမတို့အခွဲအနေနဲ့လည်းဟိုမလွယ်ဘူးပေါ့နော်အမတန်ကိုခက်ခဲပါတယ်ဒါပေမဲ့ဒီဟာတွေကိုအဲဘယ်လိုပုံစံမျိုးနဲ့ဟန့်တာမလဲရော့နေသွားဘယ်လိုလုပ်သွားမလဲဆိုတော့အချက်ကတော့ကျမအနေနဲ့ဆိုလို့ရှိရင်တော့ဒါဒီပြိပခထဲမှာပါဝင်နေတဲ့အဓိကပါဝင်နေတဲ့အခွဲတွေရဲ့တာဝန်ယူမှုအုံခံမှုတွေနဲ့အများကြီးဆိုင်တယ်လို့ကျမကပြောချင်တယ်ပေါ့နော်ဥပမာဆိုလို့ရှိရင်စစ်တပ်ဆိုလို့ရှိရင်ရွာတွေဦးမီးရှို့တယ်မြင်သမျှအဲသူတွေကိုအကြမ်းဖက်နှိပ်စက်တာတွေတပ်ဖြတ်တာတွေလုပ်နေတယ်ဒီလိုလုပ်ရက်တွေကိုရက်တန့်ရမယ်ပေါ့နော်ဒါမှပဲအဲဒီပြည်သူတွေကိုပြစ်မှတ်ထားတဲ့တိုက်ပွဲမျိုးမဟုတ်ပဲနဲ့ဒီတစ်ဖက်နဲ့တစ်ဖက်လက်နက်ရှိတဲ့သူချင်းချင်းပြစ်ခတ်တဲ့တိုက်ပွဲမျိုးမှာပြည်သူတွေကိုရှောင်ကိုရှောင်ရမယ်အဲဒီကျင့်ဝတ်ရှိတင်တယ်ပေါ့နော်ဆိုတော့ကျမတို့ဒီအမျိုးသမီးအဖွဲ့အနေနဲ့ဆိုလို့ရှိရင်လည်းပဲဒီအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေတဆင့်ဒီလိုမျိုး policy တွေဒီလိုအစီအစဉ်တွေပေါ်လာဖို့အတွက်သက်ဆိုင်ရာဒီအမျိုးသားညီညွတ်ရေးအစိုးရကိုပဲဖြစ်ဖြစ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုပဲဖြစ်ဖြစ်ကျမတို့ချင်းကပ်ပြီးတော့မှဟိုဒီလို policy တွေမူတွေချမှတ်လာအောင်လို့ကျမတို့ဆွေးနွေးညှိနှိုင်းနေတာမျိုးတွေလည်းရှိပါတယ်ရှင်
ဆိုတော့အခုလိုမျိုးဖြစ်နေတဲ့အခြေအနေမှာဒါအမျိုးသမီးတွေအထက်အကာအကွယ်ပေးဖို့ကဘယ်လောက်ထိအရေးကြီးလိုအပ်နေတယ်လို့ပြောနိုင်မလဲ
ကာကွယ်ပေးမှုတွေကတော့လောလောဆယ်မှာတော့တော်တော်လေးကိုအရေးတကြီးလိုအပ်နေတာပေါ့နော်ဘယ်နေရာမှာပဲတိုက်ပွဲဖြစ်ဖြစ်အမျိုးသမီးတွေကပြစ်မှတ်ပုံစံမျိုးဖြစ်နေတဲ့အနေအထားမှာသက်ဆိုင်ရာလက်နက်ကင်အဖွဲ့တွေကနေပြီးတော့မှအမျိုးသမီးတွေကိုပြစ်မှတ်ထားတဲ့ဟာကိုရက်တန့်သိနေတာပေါ့နော်ဆိုတော့ဒီပြိုင်နက်ထဲမှာပဲဒီဘက်မှာကျမတို့လှုပ်လို့ရသလားဆိုလို့ရှိရင်တော့ဒီအမျိုးသားညီညွတ်ရေးအစိုးရအနေနဲ့လည်းဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မှ
ไล่นายาเมจินวุฒิสีกันนี่ကိုကိုယ့်ရဲ့စီမံမှုအောက်မှာရှိနေတဲ့တက်ထွဲမှာတည်တည်ချာချာไล่နာကျင့်သုံးတဲ့ဟာတွေကိုလည်းပဲလှုပ်ဆောင်ပြရမယ်ပေါ့เนาะဆိုတော့အဓိကကတော့လက်ရှိအခြေအနေမှာတော့အားလုံးပူးပေါင်းပြီးတော့မှဒီအခြေအနေကိုဟန်တာဖို့ကြိုးစားကြမယ်လို့ထင်ပါတယ်ဟုတ်ကဲ့ပါရှင် ဒီအကျူးလွန်ခံရတဲ့အမျိုးသမီးတွေအတွက်လည်းအစီအစဉ်တွေကိုစနစ်တကျနဲ့တည်တည်ချာချာလေးလှုပ်ဆောင်ထားဖို့လည်းလိုအပ်တယ်ပေါ့နော်အဲ့လိုမျိုးလှုပ်ဆောင်ထားမယ်လို့လည်းကျမတို့ကမျှော်လင့်ပါတယ်လို့ဆိုလိုတာကတော့အခုခေတ်ကစပြီးတော့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တာတွေကိုလည်းစလုပ်တင်တယ်တစ်ချိန်ဟိုမြန်မာနိုင်ငံကအခြေအနေကောင်းသွားမှเนาะအာဏာရှင်ဖြုတ်ချနိုင်ပြီးတော့ဒီမိုကရေစီနဲ့
တွေကကြိုပြီးဆွဲနေဆွဲနေတယ်လို့ပေါ့နော်အဲအတွင်ကူပြောင်းရဲ့ကာလကိုဆွဲနေတယ်လို့ပဲဒီစစ်ပတိပခါကြောင့်နစ်နာတဲ့သူတွေအကုန်လုံးအတွက်ကိုတခါတည်းပဲဟိုအဲလိုအပ်တဲ့အစီအစဉ်တွေနဲ့အဲချီချီရဲ့ရောက်လှုပ်ဆောင်နိုင်မှုအတွက်ပြင်ဆင်ထားရင်တော့ပို့ပြီးတော့မှတော့အဲညဉ့်ညံဆက်ဆံနဲ့ကျမတို့ပြန်လည်ထူထောင်ရေးတွေတွားနိုင်မယ်လို့ယူကြည်ပါတယ်ရှင်
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြပါရကျေးဇူးများရှင်တင်ပါတယ်ရှင်
Okay, bye. She did it in my life. I found the power.
ဘာဇင်မြို့မီကနာကိုမက်ခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တူဒဆုံတဲ့အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်တူဒဆုံတဲ့အမေရိကန်တခွင်အစည်းအဝေးမှာတော့စက်ရုံထုတ်လုပ်ရေးလုပ်ငန်းငွေကြီးကြပ်သူတူဖြစ်လာဖို့အစစ်အစစ်ဖြတ်တန်းခဲ့ရတာတွေကိုကလိုဆေးထုကပြောပြထားပါတယ်ဝစ်ကွန်ဆင်ပြည်နယ်မီလ်ဝေါကီမြို့ကမော်တော်ကားအင်ဂျင်ဝိုင်းတိုင်းတဲ့ခရီးယာတွေမော်တော်ကားအတွက်လိုအပ်တဲ့တခြားပစ္စည်းအသေးစားတွေကိုထုတ်လုပ်တဲ့စက်ရုံမှာမြန်မာရှေ့ပြောင်းခြေချသူတော်တော်များများလည်းအလုပ်လုပ်နေပါတယ်ကိုအောင်ကပြောပြထားပါတယ်ခင်ဗျာ
နောက်ဟောင်းမူတီလပစပြီးတော့မီဝေါကီမြို့မှာမြန်မာတွေစတင်ခြေချနေလာတာပါကလိုဆေးထူးဟာရောက်ခါစားမှာတော့ရရအလုပ်ဝင်လို့ရင်ခုအခါမှာစက်ရုံထုတ်လုပ်ရေးလုပ်ငန်းခွင်ကြီးကြပ်သူတူဖြစ်နေပါပြီဒုက္ခတွေအဖြစ်ထိုင်းနိုင်ငံကနေတဆင့်ရောက်လာတာပ
ါကျွန်မြန်မာနိုင်ငံကနေထွက်လာတော့မမေရ2000နဲ့တစ်ခုနှစ်ကနေထွက်လာတယ်2000နဲ့တစ်ခုနှစ်မှထွက်တယ်ကျွန်တော်ထိုင်းနိုင်ငံနေဆက်မှာပေါ့နော်ဟာ3နှစ်တာ4နှစ်ကျော်လောက်လှုပ်ရှားတယ်ပြီးတော့မှဒီအမေရိကကိုထွက်ခွင့်ရတာကတော့2005ခုနှစ်မှာဒီအမေရိကကိုမထွက်လာခင်မှာနိုဘိုစကန်ထဲမှာနှစ်လောက်နေလိုက်ရတယ်ပြီးတော့မှနိုဘိုစကန်ထဲမှာတဆင့်ကျွန်တော်ဒီကိုထွက်ခွင့်ရတယ
်အမေရိကကိုရောက်ခါစားမှာတော့အများအနည်းတူမတူညီတဲ့ယဉ်ကျေးမှုဘာသာစကားအခက်အခဲတွေရှိပေမဲ့ဒါတွေဟာဖြတ်ကျော်လို့ရတာတွေကြီးပဲလို့ဆိုရတယ
်ဒီနိုင်ငံမှာကတော့ဟိုကျွန်တော်တို့ကတော့ဟိုအခက်အခဲကတော့ဟိုပြောမယ်ဆိုရင်တော့လောက်ကြီးကြီးမားမားမရှိပါဘူးခုနကတော့ကျွန်တော်ရောက်ခါစားမှာဘာသာစကားအခက်ခဲရှိမယ်ဆိုတော့ကိုယ်ဘာသာမဟုတ်တဲ့တခြားဘာသာပြောတဲ့ဒီနိုင်ငံမှာမဟုတ်ဘဲနိုင်ငံဝဲရောသူ့နိုင်ငံမှာပြောတဲ့ဘာသာစကားကိုလေ့လာမှာဒါနံပါတ်1အရေးကြီးတယ်ဆိုတော့အဲ့ဒီဟာပြီးနောက်တစ်ခုကတော့ကျွန်တော်ယဉ်ကျေးမှုမတူတဲ့ပုံစံလေးတွေရှိပဲကျွန်တော်တို့အရင်တုန်းကရှင်သန်နေထိုင်ခဲ့တဲ့ပတ်ဝန်းကျင်နဲ့ဒီမှာအခုရောက်လာတဲ့ပတ်ဝန်းကျင်ကလုံးဝခြားနားတယ်ဆိုတော့အဲ့ဒီလုံးဝခြားနားတဲ့နေရာမှာနောက်တစ်ခါကျွန်တော်တို့ဟိုလိုက်နာရတဲ့ဟိုစီကန်းတွေလည်းကွာနော်ကျွန်တော်တို့အရင်နေခဲ့တဲ့နေရာမှာလိုက်နာခဲ့ရတဲ့စီကန်းနဲ့ဒီမှာရောက်တဲ့နေရာအစ်စ်တစ်ခုမှာကျွန်တော်တို့လိုက်နာအသင့်နဲ့စီကန်းနေဆိုတရားဟာရလဲကွာချမ်းမှုရှိခါကြဒါကအခက်ခဲလို့ပြောလို့များနေတောင်လိုက်ရောညီတွေဖြစ်အောင်နေတက်ဖို့နေနိုင်ဖို့ဒီဟာကတော့ဒါစိန်ခေါ်မှုတစ်ခုလို့ပြောရမှာထင်တယ်ဒါဆိုဒါကတော့ကျွန်တော်တို့ရင်ဆိုင်ရဒါကတော့လူတိုင်းရင်ဆိုင်ရမယ့်ကိစ္စပဲ
ဟိုရုံးကတော့သူဟာတာမန်ဆက်ယုံလို့သားပါဒီနောက်တဖြည်းဖြည်းချင်းအစစ်အစစ်တက်လာပါတယ
်ဒီဆက်ယုံမှာစပြီးဝင်တော့ machine operator အနေနဲ့ပဲကျွန်တော်တာမန်ဒီမှာPC တွေဒါထုတ်ပိုးမယ်အရည်သေးစစ်မယ်အဲသူ့အရည်အတွက်တိုင်း label ကပ် machine operator အဖြစ်နဲ့စဝင်3လ4လလောက်အကြာကြာတော့ကျွန်တော်နောက်တစ်ဆင့်တိုးဝေးပေါ့ကျွန်တော်ဒါတို့ရာထူးခေါ်တော့မထီးရဲဟန်လာပေါ့ဆက်ဒီမှာလိုအပ်တဲ့ပစ္စည်းတွေဥပမာအဖြစ်ဒီဆက်မှာသုံးဖို့လိုတဲ့ဒါ box တွေ plastic တွေအဲဒီဟာတွေကိုလိုက်ပို့ပေးရတယ်နောက်ဒီဆက်ကမှဆက်တစ်ခုကအလုပ်ပြီးသွားပြီဆိုရင်အဲဒီဆက်ကနေမှကျွန်တော်ပူကြီးတဲ့ပစ္စည်းတွေကိုကျွန်တော်တို့ warehouse ကိုသွားပို့ပေးရတယ်ဆိုတော့အဲ့ဒါမထီးရဲဟန်လာအလုပ်ပေါ့
အဲ့ဒီနောက်မှာတော့ဆက်ယုံတို့ပစ္စည်းတွေအတွက်ပုံစံခွက်မိုးသွန်းလောင်းတဲ့ဆက်တွေကိုဖြုတ်ရတက်ရသူဖြစ်လာပါတယ်
။ operator လုပ်တယ်ပြီးတော့ material handler အဲ့ဒီမှာကျွန်တော်ရဲ့ ဒီ supervisor နဲ့ manager ကနေပြီးတော့ဒီ technician အဖြစ်ကိုဒါလုတ်ပေးနိုင်မလားအဲ့ဒီကောင်လုတ်ဖို့စိတ်ဝင်စားသလားဆိုပြီးသူတို့ကန်ထားတဲ့အချိန်မှာကျွန်တော်လိုလိုလားလားပဲလက်ခံခဲ့ပြီးတော့အဲ့ဒီဟာကိုသူတို့ပဲတင်ပေးပြီးတော့ဒီမှာကျွန်တော်အဲ့ဒီဟာပဲစလုတ်ဖြစ်ခဲ့တယ်ပေါ့ဆိုတော့ technician လုတ်ကိုကျွန်တော်6နှစ်ခွဲ9နှစ်နီးပါးလောက်တော့အဲ့လုတ်ခဲ့တယ်ဆိုတော့ကျွန်တော် setup technician လုတ်တယ်ဒါနောက်ပိုင်းမှာပြီးတော့ process အပိုင်းကိုပါ process technician လုတ်တယ်ပြီးတော့ကျွန်တော်ဒါ robot နဲ့ပတ်သက်တာတွေပါကျွန်တော်ဒါတင်ယူနေတဲ့အပိုင်းမှာအဲ့အချိန်မှာပဲဒါဒီ supervisor အဖြစ်ရာထူးတိုးခံ
ဆက်ရုံကထုတ်လုပ်တဲ့ပစ္စည်းတွေအကြောင်းလဲသူကအခုလို့ရှင်းပြသွားတယ
်ဒါဒီ DBC ကဒါကျွန်တော်အတွက်ဒါအမှတ်တရဘာလို့ဆိုတော့ကျွန်တော်ဒီအလုပ်ယုံကိုစပြီးတော့အလုပ်ဝင်တဲ့ပထမဆုံးနေ့မှာ DBC လေရဆိုတော့ဒါလေးကြတော့ဒီမှာထွက်လာတဲ့ပစ္စည်းကိုဒီမှာ operator ကအကောက်မဲ့သူဒီမှာအဲ့ insert လေးခုသူထည့်ပေးရမှာဟုတ်ပြီဒါကတော့ဒါ thermoplastic mold နဲ့ဒါကြတော့ auto set ပေါ့ auto set ဆိုတဲ့ဘောကဆက်ကဒါတို့ပါသူအလိုလျောက်လေမယ်ဒါပစ္စည်းနေမှာထွက်လာမယ်ဒီမှာဒီကွန်ဗေးယားနေပဲတက်လာပြီးတော့ပစ္စည်းတက်လာမယ်ပြီးတော့မှသူအရေထွက်လိုက်ဒီမှာဟိုနေမြင်မယ်ကျွန်တော်တို့ဒီခါ operator နဲ့လေရတဲ့ဒါ set တွေရှိတယ်ဆိုတော့ robot နဲ့ဟိုဆက်ဆိုရင်တော့ဒါဟိုမှာ robot နဲ့သူထွက်လာရတဲ့ပစ္စည်းကို robot နဲ့ယူပြီးတော့ဟိုဘက်မှာချပေးတာ
ဒီဆက်ရုံမှာမြန်မာနိုင်ငံကရွှေပြောင်းချေချသူတော်တော်များများအလုပ်လုပ်ပါတယ
်ဒီမှာတော့ကျွန်တော်တို့ကတော့အခုကတော့အများသောအားဖြင့်အခုကျွန်တော်ရှင်းမှာဆိုရင်တော့ဒါမြန်မာနိုင်ငံကလာတဲ့လူမျိုးပေါင်းစုံကပိုများသွားပြီအဲ့တော့ဆိုမြန်မာ supervisor တယောက်ဒီမှာအလုပ်လုပ်နေတဲ့အတွက်ကြောင့်မြန်မာတယောက်နဲ့အလုပ်လုပ်ရတော့ပို့ပြီးတော့အဆင်ပြေတဲ့သဘောရှိတဲ့အတွက်ကြောင့်ဒါလာပြီးတော့အလုပ်ဝင်တဲ့လူတွေကလည်းမြန်မာတွေကပုံများတယ်ဆိုတော့ကျွန်တော်တို့ကဒါဘာသာစကားမှလည်းတို့ဟိုဘာသာစကားအခက်အခဲရှိတယ်ဆိုရင်တော့မှကျွန်တော်ကမြန်မာစကားကောင်းပြောနိုင်တယ်အင်္ဂလိပ်လိုလည်းပြောနိုင်ဆိုတော့တို့ဟိုဘက်ဒီတခြားလူတွေနဲ့လည်းကျွန်တော်ကဒါအချိန်ဆက်လုပ်ပေးနိုင်တဲ့အတွက်ကြောင့်ကျွန်တော်ရှင်မှာလောလောဆယ်မြန်မာတွေပုံများသွားတယ်အရင်တုန်းကတော့ကျွန်တော်ဆက်ဆက်ပြီးကျင်း supervisor ဖြစ်တုန်းကတော့နည်းနည်းလူကတော့တို့တခြားဒီအမေရိကန်ကဒီလူမျိုးတွေတခြားလူတွေရှိသေးတယ်ပေါ့အခုတဖေးဖေးရနဲ့တော့အခုကမြန်မာကပုံများသွားတော့
မြန်မာနိုင်ငံကရွှေပြောင်းအခြေချလာသူအခြေခြေဖေးမှကူညီကြရတဲ့အကြောင်းလဲသူကအခုလို့ပြောရတယ
်မြန်မာအများစုနဲ့အလုပ်လုပ်ရတာကအားတာချက်နဲ့အားနည်းချက်တစ်ခုရှိအရန်အားတာချက်ကမြန်မာတွေကလှုပ်အားအရန်ကောင်းတယ်လှုပ်အားကတော်တော်ကြီးကိုအပြတ်အသတ်ကိုကောင်းတယ်ဆိုအားနည်းချက်ကြတော့ခုနကဟိုကျွန်တော်ပြောခဲ့ဘာသာစကားနဲ့ပတ်သက်ရင်အားနည်းသူတို့တချို့ဆိုရင်ဒီအမေရိကန်ကဒီသူတို့ရဲ့ဒီကဘာအစ်စ်ကြီးကိုဘုံနဲ့ရောက်လာတာသူတို့အရင်နေခဲ့တဲ့အရင်ကနေခဲ့တဲ့ကဘာနဲ့ဒီကဘာနဲ့လုံးဝကြီးကိုခြားနားတဲ့ခါကျတော့သူတို့ကိုတင်ပြရတဲ့အပိုင်းတွေမှာဒီဘက်ကနီးပညာအပိုင်းတွေရှိတယ်ဘာသာစကားခက်ခဲရှိတယ်အဲ့ဒီမှာတခြားလူတွေထက်ကိုပို့ပြီးတော့စိတ်ရှည်ပြီးတော့စိတ်ရှည်လက်ရှည်နဲ့အဆင့်ပေါင်းများစွာကိုတင်ပြရတဲ့အပိုင်းတွေရှိတယ
်အမေရိကန်လုပ်ငန်းခွင်တွေမှာကိုလုံနိုင်စွမ်းရှိသူတွေလေးလာတင်ကြားခွင့်ရတယ်လို့ဆိုပါတယ
်နှစ်ကုန်လုံး review လုပ်ပြီးဆိုရင်နောက်နှစ်အတွက်ကိုယ့်ရဲ့ရည်မှန်းချက်ပါလဲဆိုတော့သူကအမြဲတမ်းမေးတော့ဗောနော်မေးတဲ့ခါကျတော့ကျွန်တော် operator ဘွားတော့ဆိုရင်ကျွန်တော်ရဲ့နောက်နှစ်အတွက်ရည်မှန်းချက်ဆိုရင်ကျွန်တော်ကတခြားဒီနဲ့ပို့ပြီးတော့တင်ယူလို့ရသေးတာပေါ့အဲ့တုန်းကတော့ဘာယာလူတွေရှိစမသိသေးဘူးဆိုတော့အဲ့ဒါဖြစ်ချင်းမှာကျွန်တော်ကပြောတယ်ကျွန်တော်မထီးရဟန်နာဖြစ်တဲ့အချိန်မှာနောက်နှစ်အတွက်ကျွန်တော်ယာလူကကျွန်တော်ရဲ့မြှုပ်မှန်းချက်ကကျွန်တော် technician ဖြစ်ချင်းမှာတယ်ဆိုပြီးတော့ကျွန်တော်ကဟိုအဲ့လိုမျိုးကျွန်တော်ရဲ့နောက်ရည်မှန်းချက်ကိုကျွန်တော်အမြဲတမ်းပြောတယ်အဲ့လိုပဲ technician ဖြစ်တဲ့အချိန်မှာကျွန်တော်ရဲ့နောက်ထပ်မြှော်မှန်းတဲ့ရည်မှန်းချက်ကဒါကျွန်တော် supervisor လုတ်ဖို့ဆန္ဒရှိတယ်ဆိုပြီးပြောဆိုသူတို့ကကျွန်တော် supervisor လုတ်ဖို့ဆန္ဒရှိတယ်ဆိုတော့သူတို့သိတဲ့ခါကျတော့ဒီမှာနေရလစ်လက်တဲ့ခါကျတော့သူတို့ကျွန်တော်ဒါ offer လုတ်တော့ပေါ့ကျွန်တော်သူတို့ကန့်လန့်တော့
ဘာအလုပ်ကိုပဲလုတ်လို့စေတနာထားလုံးမသာတိုးတက်နိုင်တာဖြစ်ကြောင်းလဲသူကအခုလို့ပြောရတယ
်ဒီဆက်ရုံမှာကျွန်တော်စပြီးတော့အလုပ်ဆက်ဆက်ပြီးဝင်ရင်တော့တနအီယို$6နဲ့60ဆင့်ပေါ့ဆိုတော့အဲ့ဒါကိုမှ ship premium နဲ့ဆိုတော့$10နဲ့ဆင့်40ရတယ်အခုချိန်မှာကျွန်တော်$28ရတယ်ဆို $28အဲ့ဒါကိုမှကျွန်တော်တို့က ship premium $85ပေါင်းရင် $28နဲ့$85ရတယ်တနင်္ဂနွေ
ကျောင်းမဲ့တက်တက်လုပ်ငန်းခွင်မဲ့ဝင်ရည်မှန်းချက်ရှိရမှာဖြစ်ကြောင်းလဲသူကသတိပေးပါတယ
်တကယ်တော့ဗျာဟိုဒီအလုပ်ကလေဟိုကျွန်တော်ဘဝမှာငါတချင်ချင်းကြာရင်ဒီလိုမျိုးဟို plastic ပစ္စည်းတွေထုတ်တဲ့ဆက်ယုံမှာ supervisor လောက်ရပါကြီးတော့ဆိုပြီးအဲ့လိုရည်ရွယ်ခဲ့တာမဟုတ်ဒါပေမဲ့ကျွန်တော်တင်ယူရတာဒီမှာမဖြစ်ဘဲနဲ့ဒီမှာအလုပ်ရဖို့ဖန်လာတော့ဒီမှာအလုပ်လုပ်တယ်အလုပ်လုပ်နေရင်ဒါတဖြည်းဖြည်းနဲ့ကိုစိတ်ထဲမှာဘာတွေးလာလဲဆိုတော့ဘာအလုပ်ကိုပဲလုပ်လို့ကိုစေတနာထားပြီးလုပ်အောင်ကိုရဲ့ကိုပိုင်းအလုပ်လို့သဘောထားပြီးတော့စေတနာထားပြီးလုပ်မယ်ဆိုရင်ဘယ်လိုအလုပ်မျိုးမှာပဲဖြစ်ဖြစ်တိုးတက်လန်းဆိုတာရှိတယ်ဒီဆက်ယုံမှာလည်းကိုသာစေတနာထားပြီးတော့ကိုတင်ယူရမယ့်အရာတွေကိုဆက်ပြီးတော့ကိုရဲ့ဒီစိတ်ကနေပြီးတော့တင်ယူစိတ်ရှိမယ်တင်ယူနေမယ်ဆိုရင်နောက်ထပ်တက်လန်းနေရှိပါလားဆိုတော့ကျွန်တော်အဲ့ဒါကိုလိလာမိတဲ့ခါမှာကျွန်တော်အလုပ်ကိုကျွန်တော်ဘာပဲကျွန်တော်ခိုင်ခိုင်စေတနာထားပြီးလုပ်တယ်ဆိုတော့အဲ့စေတနာထားပြီးလုပ်တဲ့အားကအကျိုးရှိတယ်ဆိုတာရဲ့ဒါတက်တည်ပါ
ကိုအောင်အစည်းအဝေးတင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစည်းအဝေးကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့တောက်ကြနေညာတိုင်းတင်ဆက်ပေးနေကြသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီဘက်မှာတော့ကျန်းမာရေးလိုက်စားသူတွေကြားရေပန်းစားလာတဲ့ probiotic အကြောင်းကိုဒီဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတော့ဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်ခင်ဗျာ
probiotic ဆိုတာဘာပါလဲသူ့ကိုဘယ်သူကရှာဖွေတွေ့ခဲ့တယ်သူ့ကိုစားသွင်းဘာအကျိုးရှိတယ်ဆိုးကျိုးတွေရောရှိနိုင်သလားဆိုတာတွေကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးနေတယ်
ဖြစ်လာတော့2010ခုနှစ်လောလောဆယ်မှာ probiotic ဆိုတဲ့နာမည်ကိုသုံးခဲ့တယ်။သို့တော့ probiotic ကိုစပြီးတော့တွေ့တာ1905ခုနှစ်လောက်တည်းကတွေ့ခဲ့တာ။ Bulgaria ကပညာရှင်ဒီကနေစပြီးတော့တွေ့တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။သူ့နာမည်ကတော့ Stephan Grigoriev ဆိုတဲ့နာမည်။သူက Bulgaria ကမားတော်ကြီးလည်းဖြစ်တယ် microbiologist လည်းဖြစ်တာပေါ့။ probiotic bacteria တွေဟာအကျိုးပြုတယ်ဆိုတော့သူကစတင်တော့ခွဲခြားဖော်ထုတ်လိုက်တယ်။သူတွေ့တဲ့ဟာကိုနောက်ပိုင်းမှာလူတွေပိုသိထင်ရှားလာတာတော့ရုရှားနိုဘယ်ဆုရတဲ့ပညာရှင်အလီမက်ရှနီကော့ဖ်ဆိုတဲ့သူကခေါ်ထုတ်လာတယ်လို့ကျွန်တော်ပြောလို့ရတယ်။သူခေါ်ထုတ်လာတဲ့အတွက်ဒီအကြောင်းတွေကိုလူတွေပိုတော့နားလည်တဲ့သဘောပေါက်လာတယ်။သူခေါ်ထုတ်တာအဓိကတော့ရောဂါလို့ခေါ်တဲ့ danger တွေစားတုံးတဲ့အခါမှာလူတွေကကျန်းမာရေးအမှန်တန်ကောင်းလာတယ်ဆိုတာတွေ့ရတယ်။ဒီဘူဂေးရီးယားနဲ့ရုရှားရဲ့လူမျိုးတွေကအသက်ရှည်တယ်ကျန်းမာတယ်ဆိုတာအဲ့ဒီဒင်ဂျင်လို့ကျွန်တော်ပုံမှာခေါ်တယ်သူတို့ကလည်း fermented milk ပေါ့နွားနို့အချင်းဖောက်ထားတယ်အဲ့ဒီဟာကိုသူတို့ကစားကြတယ်သူတို့ဒီမှာအစားအသောက်ကဒီ note တစ်မျိုးပဲအဓိကထားစားတယ်အဲ့မှာဒင်ဂျင်တွေဒီဒင်ဂျင်တွေပေါ့ cheese တွေပေါ့ဒါစားတယ်အဲ့ဒီလူတွေကပုံကအသက်ရှည်တယ်ဆိုတော့ယုံကြည်လာတဲ့အတွက်ဒီ probiotic ကိုနောက်ပိုင်းမှာအလေးပို့ထားလာကြတယ်လူဒါကိုသိလာတဲ့ဆေးသူတ္တနာပညာရှင်တွေက probiotic ဆိုတော့ဆေးကိုထုတ်ပြောင်းလာကြတယ်အဲ့ဒီခါခေတ်ဆန်းလာတာ20ကျော်လောက်ပဲရှိပါသေးတယ
် probiotic ဆိုတာအသက်ရှင်သန်နေတဲ့ bacteria တို့ virus တို့လို microorganism အနုဇီဝရုပ်ကလေးတွေဖြစ်ပြီးတင့်တော်တဲ့ပမာဏရှိနေသူတို့မှီခိုးနေတဲ့ခန္ဓာကိုယ်ရဲ့ကျန်းမာရေးကိုအကျိုးပြုတယ်လို့2024မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတိအပယ်ဖွင့်ဆိုထားပါတယ်
။ probiotic ဆိုတာအသက်ရှင်နေတဲ့ bacteria live bacteria တွေအဲ့တော့လူတွေကိုချွေးလိုက်တော့လူတွေကကျန်းမာရေးကိုတက်လာတယ်။အဲ့ဒီကျန်းမာရေးတိုးတက်လာတဲ့ bacteria တွေကိုထုတ်ပြီးတော့ဆေးလုံးအနေနဲ့ရောင်းချတာ probiotic ဆိုတော့အမျိုးစုံဖြစ်လာတယ်။ probiotic အလုံး100လောက်ကိုဒေါ်လာ20နဲ့လည်းရောင်းတယ်ဒေါ်လာ400လောက်ထိကိုရောင်းရတယ်မျိုးစားကိုတည်ပြီးတော့အဲ့တော့မျိုးစားဝတ်တည်ရဆို probiotic bacteria တွေကိုသူတို့ပြည့်စုံလို့တော့ခွဲထုတ်တော့အကောင်းဆုံး bacteria တွေကိုစုလိုက်ပြီးတော့ billion of bacteria ပေါ့ဒီပုံမှာဒီမှာစားသုံးနေတဲ့ bacteria ပေါ့လေတချို့ဆေးဆိုင်မှာဝယ်လို့ရတဲ့ bacteria အဲ့ probiotic ကဘယ်လောက်ပါလဲဆိုရင် bacteria ပေါ့တော့100 billion ဆောက်ပါတယ်လို့ပြောတာပါတယ်ဟောသာမန်အားဖြင့် 80 billion ဆောက်တဲ့ရှိပါတယ
် probiotic ကိုစားသုံးတာဟာကျန်းမာရေးအတွက်ဘာအကျိုးရှိစေပါသလဲ
။ကောင်းကျိုးလေးပြောရတော့ကျွန်တော်တို့ဘုံမာတွေပြောတဲ့ gastric ပေါ့အစာအိမ်ရောဂါဒါကိုတတ်တာစီတော့အမှန်ပဲ။ဘိုက်ထဲမှာ balance လို့ဖြစ်ပါလေ။ bacteria တွေ balance ဖြစ်တော့ပိုင်းနာတွေကိုတတ်တာအောင်သူလုပ်ပေးတဲ့ bacteria တွေပါဝင်တဲ့အတွက်ဒါကလက်တွေ့ခံစားရတယ်လို့ဆိုပါရယ်။ကိုယ်ခံအားကောင်းလာတဲ့အတွက်လည်းတော်တော်များများအေးမိတာချောင်းဆိုးတာတွေမရှိတော့ဘူးလို့ဆိုကြတယ်။တခြားယောဂါတွေကတော့အမျိုးစုံပေါ့ဗျာပျောက်တယ်ဗာညာလို့ပြောပေမဲ့တကယ်တကယ်တော့သူကဒီယောဂါတွေပျောက်တာမပျောက်တာကိုလက်တွေ့မဆန်းတနိုင်လေဆေးတွေကိုလည်းအဲ့ဒီလက်တွေ့မဆန်းတနိုင်မဲနဲ့တားတဲ့အတွက်အမေရိကန်လိုမျိုးနိုင်ငံကဆိုရင်ဒီကြောညာတာကိုမှားရွှဲစွာကြောညာရင်တော့သူတို့တန်ဝေရိုက်တယ်လေငွေနဲ့တစ်ခါဆိုသူတို့အဲ့လိုမျိုးကြောညာတဲ့အတွက်ဒေါ်လာ20 million ကျော်တန်တက်တာကိုလည်းတွေ့ရတယ်အဲ့တော့ဆေးတွေကိုကျွန်တော်ဒီမှာတော့အပါကောင်းလည်းညာကောင်းလည်းကြိုက်တယ်လို့ပြောလို့ရပြီပဲနိုင်ငံတော်တော်များများမှာတော့ regulation တွေရှိတယ်မသေးကြဘူး approve မလုပ်ထားဘူးလူတွေကလက်မခံဘူးဆိုရင်ကြော်ညာခွင့်မရှိဘူးကိုပြောချင်တာပြောလို့မရဘူ
း probiotic အတွက်ဓာတုဗေဒသဘောရသူကဘယ်လိုအလုပ်လုပ်တာပါလဲလူအတွက်ဆိုးကျိုးရောဖြစ်စေနိုင်ပါသလား
ဘက်တီးရီးယားတွေတဲမှာလည်းအကောင်းဘက်တီးရီးယားရှိတယ်လို့အဆိုးဘက်တီးရီးယားတွေလည်းရှိပါတယ်အဆိုးဘက်တီးရီးယားဘိုက်ထဲမှာဆိုရင်တို့ဖြစ်အသက်ကြီးလာတဲ့ကြားလာရင်အဲ့ဒီတချို့ဘက်တီးရီးယားတွေဘိုက်ထဲမှာနေပြီးတော့လူတွေရဲ့အစာခြေတဲ့လမ်းကြောင်းတွေကိုဖြိုဖျက်သွားလိုက်တယ်လို့ဖြစ်နေတယ်အဲ့တော့အစာမချေဘူးပေါ့auto intoxication ဆိုတော့ဥမကြီးမှာရောဂါတွေဖြစ်တယ်ဆိုတာတွေ့ရတယ်။ဘိုက်ထဲမှာအစာဟောင်းနေအများကြီးကျန်တော့တဖြည်းတဖြည်းနဲ့အဲ့ဒီမကောင်းတဲ့ bacteria တွေပေါက်ဖွားလာတယ်။အဲ့ဒီပေါက်ဖွားလာတဲ့အခါမှာသူတို့ကကျွန်တော်ဓာတုပိဒအနေနဲ့ပြောရရင် phenol တို့ indol တို့ ammonia တို့အဲ့လားကြီးဖတ်လာတယ်။အဲ့တော့ protein တွေကိုအစာမချေတော့ဘူး။အဲ့တော့အစာချေလိုက်လည်းသူကမကောင်းတဲ့ဟာတွေဖြစ်သွားတယ်ပေါ့။ကိုတင်းကိုကျွန်တော်တို့အစာမှားတော့ခြေလိုက်ရင်ဒီကောင်လေးကအမလောကပျက်စီးပုတ်သွိုးတဲ့အရာတွေဖြစ်လာတယ်။ခုနကျွန်တော်ပြောတဲ့ Global Solution Version Nikoff ကတော့ဒါကတော့အကောင်းဆုံးက Meat Fermentation ဘာလို့အချင်းဖောက်ထားတဲ့ဟာလဲအကောင်းဆုံးဆိုတော့ပြောပါတယ်။သူကအဲ့တော့လေးလာတော့ Danger လိုမျိုးစပြီးတော့သူကပေးလိုက်အများကြီးတက်တာပါလေ။ဒါကြောင့်ဒီ Zone Lock တဲ့ Probiotic ကိုစားသုံးလိုက်ရင်တဖြည်းဖြည်းနဲ့ဒီ Bacteria တွေကအစာအိမ်ထဲမှာတောက်သွားမယ်အဲ့ဒီအစာအိမ်ထဲမှာသူကတစ်ဖြည်းပေါက်ခွာလာနောက်ထပ်ပေါက်ခွာလာပေါ့ပေါက်ခွာလာတော့အမလန်ကောင်းလာတဲ့အခြေအနေဖြစ်လာတယ်ဒါကြောင့်ဒီနောက်ပိုင်းမှာလူတွေရဲ့ bite ထဲမှာ Bulgarian Basilia ဆိုဘူဂီးရီးယားကလာတဲ့ bacteria တွေအများကြီးရောက်လာပြီဆိုရင်တော့အဆင်ပြေတယ်ဆိုတော့ပြင်သစ်ကပြောလာတာရှိပါတယ်ဒီ bacteria တွေထည့်ပေးတဲ့ဟာမှာအကောင်းကြီးပဲလို့မြင်လို့တော့မရဘူးပေါ့အဆိုးတွေလည်းနည်းနည်းတော့ရှိပါတယ်အလို့ရှိကလေးတွေနိုးကြိုတိုက်ကျွေးနေတဲ့ကလေးတွေမှာဒုက္ခရောက်တာရှိတယ်။တချို့ကိုခန့်အားအရန်နေတယ်လို့ကြားရတယ်အဆင်မပြေတာတွေ့ရတယ်။ bacteria တွေမှာဆိုးတာ E. coli bacteria တွေပါတယ်။ E. coli bacteria တွေဒီ strain တွေကိုပိုက်ထုတ်ကသွားရင်လည်းကျွန်တော်တော်တော်ကိုခြေဖြတ်လို့မရဘူး။ဒါပေမဲ့အဲ့ဒီ bio flow လို့မျိုးအားတော့ခြေဖြတ်နိုင်တယ်ဆိုတော့သူပြည်သနာကိုစတင်တွေ့တာပါလေ။ဒါကိုဆက်ပြီးတော့လေ့လာနေကြတယ်။သို့တော်လည်းအထူးသဖြင့်တက်ရှိဘက်တီးရီးယားကိုကျွန်တော်ထည့်ပေးတယ်ဆိုတော့အကုန်လုံးကတော့ကြောက်နေတာပေါ့တိရစ္ဆာန်နဲ့စမ်းလို့လည်းကျွန်တော်တို့မရအောင်လေတိရစ္ဆာန်နဲ့စမ်းရင်လူတွေရဲ့အစာခြေတဲ့ပုံစံနဲ့တိရစ္ဆာန်အစာခြေတဲ့ပုံစံတော်တော်လေးကိုကွာနေတွေ့ရတယ်ဒါကြောင့်ဒီဟာကိုသုတေသနများစွာပြုလုပ်ရအောင
်ဒေါက်တာခင်မောင်ညိုပါပရိုဘိုတစ်အတွက်သုတေသနတွေကတော့လုံနေစေဖြစ်ပေမယ့်အခုချိန်ထိတော့ဗျာအဆေးတွေလိုပဲလက်တွေအသုံးတည့်လို့သုံးနေကြတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိက္ခာနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှတင်ပြဆုံးမနေ
။တော်ရရှင်နေခုနားဆင်ခဲ့ရတာကတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိက္ခာနဲ့နည်းပညာကဏ္ဍဖြစ်ပါတယ်။ VOE ကနေတောက်ချာနေညာပိုင်းနောက်ဆုံးရဒီအစည်းအဝေးကိုဆက်လက်တင်ဆက်ပေးနေပါတယ်အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုမမသစင်အောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရာဂနီနုထွက်သွားတဲ့ဗြိတိန်ဝန်ကြီးချုပ်လစ်စထရက်စ်နေရာမှာအရင်ဝန်ကြီးချုပ်ဟောင်းဘောရစ်ဂျွန်ဆန်ပြန်ပြီးဝင်ရောက်ရှင်ပြိုင်နိုင်ခြင်းရှိပါတယ်ပြီးခဲ့တဲ့စက်တင်ဘာလကရာဒူးရယူခဲ့တဲ့ဝန်ကြီးချုပ်လစ်စထရက်စ်တာဝန်ထမ်းဆောင်ပြီးတော့သတင်း၆ပတ်အကြာမနေ့ကနှုတ်ထွက်ခဲ့ပါတယ်ဒါကြောင့် conservative party ကောင်းဆောင်ရာဒူးတွေတနင်္လာနေ့မှာစပြီးတော့ရွေးချယ်မှုလုပ်ငန်းတွေစတင်မှာပါ။အောက်တိုဘာ28ရက်နေ့မှာခေါင်းဆောင်တစ်ကိုကြီးညာနိုင်မယ်လို့တော့ခန့်မှန်းထားပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်ကိုထောက်ခံတဲ့ UN နဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွေ့မလဲဆိုတာကို EU ဥရောပသမဂ္ဂကဆွေးနွေးမှာဖြစ်ပါတယ်။ EU ဖွဲ့ဝင်တွေအနေနဲ့ရုရှားရန်လိုမှုတွေထိန်းချုပ်ဖို့အတွက်အထူးခုံရုံးတစ်ခုထားဖို့စပြီးတော့စဉ်းစားသင့်ပြီလို့လည်း Estonia ဝန်ကြီးချုပ်ကဒီကနေ့ပြောပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့တွင်နေရာတချို့ကိုကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနေ့ကဝင်ရောက်တိုက်ခိုက်ပြီးတော့မြန်မာစစ်တပ်နဲ့အပြင်းအထန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဆောက်အဦတွေတိုက်ခိုက်ခံရတဲ့အကြောင်းနဲ့ပြည်သူတချို့နဲ့ဝန်ထမ်းတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ရှင
်။သတင်းချင်းချုပ်ကိုမမြသစင်အောင်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးတော့အတန်းလွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American အတန်းရဲ့တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line kilometer 3251နဲ့ line kilometer 190တို့ကနေအတန်းလွန်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါလိမ့်ဗျာ။
This program has come to you from the Voice of America, Washington.